Welcome to the Voice of America in Burmese.
မင်္ဂလာညနေဖြစ်ကြပါလိမ့်ခင်ဗျာ VOA American ရဲ့2016ခုနှစ်ဇွန်လ20ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ24.25-32.51နဲ့လိုင်းလက်190တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မခင်မြွှေထွေးပါအာဖဂနစ္စတန်နိုင်ငံမှာဒီကနေ့မနက်ပိုင်းတုန်းကဘုံးပေါက်ကွဲမှုတချို့ဖြစ်ပွားခဲ့တာမှာတော့လူ24ယောက်ထက်မနည်းသေဆုံးပြီး40လောက်ဒဏ်ရာရပါတယ်။တခါကမ္ဘာတဝန်းဒုက္ခသည်အရေအတွက်ဟာပြီးခဲ့တဲ့2015ခုနှစ်မှာ65တန်းကျော်အထိရှိခဲ့ပြီးတော့ဒါဟာဆိုရင်2014ခုနှစ်ကထက်6တန်းနီးပါးတိုးလာတာဖြစ်တဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကပြောဆိုပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့အတူပြောပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂလူအခွင့်ရေးအထူးကိုယ်စားလှယ်မစ္စယန်ဟီလီကလူအခွင့်ရေးဆိုင်ရာအကြံပြုချက်တွေတောင်ဆန်းစုကြည်နဲ့ဆွေးနွေးရဲဆိုတဲ့သတင်းပေးဖို့ချက်နဲ့အတူမကြာခင်ထိုင်းနိုင်ငံကို၃ရက်ကြာသွားမဲ့တောင်ဆန်းစုကြည်ရဲ့ခီးစဉ်မှာတော့
တောင်ဆန်းစုကြည်ကထိတ်ကြောင်းဥက္ကမတွေနဲ့တွေ့ဆုံခြင်းနဲ့အတွက်23ရက်6လ2016ညနေ4နာရီကနေ6နာရီအတွင်းမှာအလုက္ကမအများစုနဲ့တွေ့မယ်နှုတ်ဆက်မယ်အဲမှာ
သတင်းတွေပြီးမှတင်ဆက်သွားဖို့ရှိပါတယ်ဝမိုင်းလာလက်နက်ကင်တပ်ဖွဲ့တွေကတောင်ဆန်းစုကြည်နဲ့တွေ့ဆုံဖို့ဆုံးဖြတ်လိုက်ပါပြီတခါစကိုင်းတိုင်းမှာစပယ်တောင်ကျင်းနီစီမံကိန်း SS ဆက်ယုံကထွက်လာတဲ့အနှံ့အသက်တွေကြောင့်ចောင်းသားတွေရာနဲ့ချီចောင်းမတက်ပဲဖြစ်နေရပါတယ်ဒီအကြောင်းတွေကိုစုံစုံလင်းလင်းတင်ဆက်သွားမှာဖြစ်သလိုနောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုလည်းတင်ပြအောင်ပါပါဒီစီးစင်းနေမတိုင်ခင်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမက်ကင်ဖြူတွေနဲ့ကိုအောင်တို့ကပြောပြပေးပါအောင်ခင်ဗျာ
အာဖဂနစ္စတန်နိုင်ငံမှာဒီကနေ့တနင်္လာနေ့မနက်ပိုင်းကဘုံးပေါက်ကွဲမှုတချို့ဖြစ်ပွားခဲ့တာမှာလူ24ယောက်ထက်မနည်းသေဆုံးပြီးတော့နောက်ထပ်40လောက်လည်းဒဏ်ရာရခဲ့ကြပါတယ်။ကဘူးမြို့တော်မှာဖြစ်ခဲ့တဲ့တိုက်ခိုက်မှုတစ်ခုမှာတော့အသေးငယ်ဘုံးခွဲသမားကမီနီဘတ်စ်ကားတစ်စီးရှိရာကိုရှောက်လာပြီးတော့ဘုံးခွဲတိုက်ခိုက်ခဲ့တာကြောင့်14ယောက်သေဆုံးပြီး10ယောက်ဒဏ်ရာရခဲ့တဲ့အကြောင်းအာဖဂန်ပြည်ထောင်စုဝန်ကြီးဌာနကပြောပါရယ်။တာလီဘန်အဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးချက်ချင်းပဲကြေညာပါရယ်။သေဆုံးသူတွေထဲမှာတော့ကပူးမျိုးတော်ကကနေဒါတန်ယုံလုံချိုကြီးတာဝန်ယူထားတဲ့ကုမ္ပဏီတစ်ခုကနေပေါ်နိုင်ငံသားလုံချိုကြီးအဆောက်အချို့ပါဝင်ပါတယ်။ဒီဘတ်စ်ကားပေါ်မှာလိုက်ပါသွားတဲ့နောက်ထပ်နေပေါ်နိုင်ငံသား5ဦးဟာလည်းတခြားအာဖဂန်စတန်နိုင်ငံသား4ဦးနဲ့အတူထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီတိုက်ခိုက်မှုအပြင်နိုင်ငံပိုင်းအတွင်းမှာပဲမြို့ရဲ့နောက်ထပ်နေရာတစ်ခုမှာဒီလက်နက်ကင်တပုံတွေကလမ်းဘေးထောင်ပုံဖောက်ခွဲတိုက်ခိုက်တာကြောင့်ဒေသဆိုင်ရာကောက်စီဝင်2ဦးနဲ့သူ့ရဲ့တပ်တော်ဆောင်2ဦးတို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒါအကြမ်းဖက်ချင်းချောက်တဲ့လုပ်ရက်တွေဖြစ်တဲ့အကြောင်းအာဖဂန်အစိုးရအဖွဲ့အကြီးအကဲအဗ်ဒူလာကပြစ်တင်ရှုံချပါရယ်ဒီတော့တွင်မှာပဲဒီနိုင်ငံအရှိမြောက်ပိုင်းဘာဒက်ရှမ်ခရိုင်မှာတော့လူသွားလာရှုပ်ထွေးတဲ့အချိန်ဈေးတစ်ခုအတွင်းဘုံးဖောက်ခွဲတိုက်ခိုက်ခံရတာမှာလူ၁၀ယောက်ထက်မနည်းသေဆုံးပြီး30ကျော်ဒဏ်ရာရခဲ့တယ်လို့တာဝန်ရှိသူတွေကပြောပါရယ်ရှင
်အီရန်နိုင်ငံတဟီရန်မြို့တော်နဲ့တခြားဒေသတွေကိုပြစ်မှတ်ထားပြီးအကြမ်းဖက်တိုက်ခိုက်မဲ့အကြီးမားဆုံးဂျန်စီမူကြီးတစ်ခုကိုအီရန်ထောက်လိုင်းရေးအရာရှိတွေကဖော်ထုတ်နိုင်ခဲ့တဲ့ကြောင်းဒီကနေ့ပဲနိုင်ငံပိုင်သတင်းဌာန IRNA ကပြောဆိုလိုက်ပါတယ်။လာမယ့်ရက်တွေအတွင်းတက်ဖီရီအကြံဖက်အုပ်စုရဲ့စက်တိုက်ဘုံဖောက်ခွဲတက်ခဲ့သွားမယ့်အစီအစဉ်ကိုတားဆီးလိုက်နိုင်ကြောင်းထောက်လိုင်းဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်။အစ္စလမ်စံချင်ရေးတက်ဖီရီအုပ်စုအနေနဲ့ဒီလာမယ့်ရက်တွေအတွင်းမှာနိုင်ငံအနှံ့နေရာတော်များများမှာဘုံခွဲတက်ခဲ့သွားဖို့အစီအစဉ်ထားပြီးတော့အခုခါမှတော့အဲ့ဒီအကြံဖက်သမားတွေကိုဖမ်းဆီးထိန်းသိမ်းထားကြောင်းနဲ့ဘုံတွေဖောက်ခွဲပစ္စည်းတွေကိုတင်စီရမိထားကြောင်းအမျိုးသားလုံခြုံရေးကောင်စီတွေ့မှုအလီရှမ်ခန်နီကပြောပါတယ်ဒီတက်ခဲမှုအစီအစဉ်နဲ့ပတ်သက်လို့တန်လျာရှိသူများပြားကိုဖမ်းဆီးထားပြီးစုံစမ်းစစ်ဆေးနေတယ်လို့လည်းနိုင်ငံပိုင်ရုပ်မြင့်တင်ကြားဌာနကကြေညာပါတယ်မွတ်စလင်တွေရဲ့ရမန်ဒန်ဥပုကာလအပြီးအလယ်ရက်တွေမှာအချိန်တိုင်းတက်ခဲဖို့အစီအစဉ်ထားတာလို့လည်းရှမ်ခန်နီကပြောပါတယ်ခင်ဗျာ
ကိုရီးယားကျွန်းဆွေမှာရှိတဲ့အမေရိကန်စစ်အခြေစိုက်စခန်းတွေနဲ့အရက်သားတွေကိုအကြမ်းဖက်ဖွဲ့တွေကပြစ်မှတ်ထားတိုက်ခိုက်လာနိုင်တယ်လို့ကိုရီးယားထောင်လွှဲရေးဌာနကသတိပေးခဲ့ပြီးတဲ့နောက်အရက်စစ်သွေးရွာအဖွဲ့တွေလှုပ်ဆောင်လာနိုင်ပွဲရှိတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုကြိုတင်ဟန်တားဖို့အစိုးရကလုံခြုံရေးကိုတွန်းမြှင့်ချထားပါတယ်။အရက်စစ်ဖွဲ့ကသူတို့ပြစ်မှတ်ထားတိုက်ခိုက်ပွဲရှိတဲ့နေရာတွေရဲ့စရင်ကိုထုတ်ပြန်လာမှာနိုင်ငံပေါင်း22နိုင်ငံမှာရှိတဲ့အမေရိကန်နဲ့မြောက်အတလန္တိတ်စာချုပ်အဖွဲ့ NATO တို့ပိုင်တဲ့လေတက်ခြေဆိုင်စခန်း88ခုနဲ့အတူသူတို့နဲ့ဆက်ဆက်နေတဲ့အရေးပါတဲ့လူပုဂ္ဂိုလ်တို့ပါဝင်နေတဲ့အကြောင်းတောင်ကိုရီးယားနိုင်ငံတော်ထောင်လိုင်းဌာနကတနင်္ဂနွေနေ့မှာပြောဆိုခဲ့တာပါ IS တွေကိုပြစ်မှတ်ထားစင်းထဲမှာပါတဲ့ဒီအစ်စ်ခြေဆိုင်စခန်း၄ခုကတောင်ကိုရီးယားနိုင်ငံမှာရှိနေတာပါ အိုဆန်ဂျီယိုဂီဂွန်ဆန်နဲ့မြောက်ဂျီယိုလာခရိုင်တွေမှာရှိတဲ့အမေရိကန်လေတပ်စခန်းတွေရဲ့တရှိရာနေရာအသေးစိတ်နဲ့စက်တလိုက်ဂျူရူကနေရယူထားတဲ့ပုံရိပ်တွေကိုကုကဲမြေပုံကနေတဆင့်ယူပြီးတော့ IS ဖွဲ့ရဲ့စီးရင်ထဲမှာဖော်ပြထားတဲ့အကြောင်းတောင်ကိုရီးယားထောင်လိုက်ဌာနကပြောပါရယ်အခုလိုအချမ်းဖက်ဖွဲ့တွေတိုက်ခိုက်လာနိုင်ခြေရှိတာနဲ့ပတ်သက်လို့တော့တောင်ကိုရီးယားအစိုးရအနေနဲ့အမေရိကန်စစ်ဘက်အရာရှိတွေနဲ့ထောင်လိုက်ရဲ့အချက်လက်တွေမျှဝေဖလှယ်ပြီးအနီးကပ်ပူးပေါင်းဆောင်ရွက်နေတယ်လို့တောင်ကိုရီးယားပူးတဲ့စီးဥစုချုပ်များအဖွဲ့အကြီးအကဲကဒီကနေ့ပြောဆိုပါရယ်ရှင်
ဗြိတိန်ကွန်ဆာဗေးတစ်ပါတီဥက္ကဋ္ဌဟောင်းဟာဒီဥရောပသမဂ္ဂအဖွဲ့ဝင်အဖြစ်ကနေဗြိတိန်နိုင်ငံပြန်ထွက်ရေးလှုပ်ရှားမှုကနေနှုတ်ထွက်လိုက်ပါတယ်ဒီလှုပ်ရှားမှုဟာအမုန်းတရားနဲ့လူမျိုးသားကြောက်ရွံ့မှုအပေါ်မှာအခြေခံတယ်လို့စွပ်စွဲမှုတွေထွက်ပေါ်လာပြီးအခုလိုနှုတ်ထွက်လိုက်တာပါလာမယ့်ကြာသပတေးနေ့မှာဗြိတိန်နိုင်ငံအနေနဲ့ဥရောပကနေနှုတ်ထွက်ရေးနဲ့ပတ်သက်ပြီးတော့ထောက်ခံသူတွေအသုံးပြုတဲ့ပိုစတာသစ်ကြောင့်သူအခုလိုနှုတ်ထွက်ဖို့ဆုံးဖြတ်တာဖြစ်တယ်လို့ဒီကနေ့အစောပိုင်းမှာဒီသတင်းတောက်တွေကိုစယီးတာဝါစီကပြောကြားခဲ့ပါတယ်ပါကစ္စတန်နိုင်ငံကရှေ့ပြောင်းအခြေချနေတဲ့သူမိသားစုကပေါက်ဖွားခဲ့တဲ့ဝါစီဟာဗြိတိန်ဆိုရအဖွဲ့အတွင်ဝင်ကြီးအဆင့်နေရာမှာတာဝန်ထမ်းဆောင်သူပထမဆုံးမွတ်စလင်အမျိုးသမီးဖြစ်ပါတယ်ဆလိုဗေးနီးယားနယ်စပ်မှာရောက်နေတဲ့ဒုက္ခသည်တွေရဲ့ပုံမှန် breaking point လို့စာရေးထိုးထားတဲ့ poster ကို EU အဖွဲ့ဝင်အဖြစ်ကနှုတ်ထွက်ရေးဦးဆောင်လှူရှားနေတဲ့ Nigel Farage ကပြီးလွန်ခဲ့တဲ့သတင်းပတ်အတွင်းစတင်အသုံးပြုခဲ့တာပါဒီ poster နဲ့ပတ်သက်လို့ဝေဖန်မှုတွေထွက်ပေါ်နေခဲ့ပြီးတော့ဒီအကျိုးကောက်ခံရယူတဲ့စစ်တမ်းတွေမှာဆိုရင်လေဥရောပသမဂ္ဂ28နိုင်ငံကဗြိတိန်နိုင်ငံနှုတ်ထွက်ဖို့နဲ့ထောက်ခံသူကန့်ကွက်သူအရေးအတွက်တိတ်မကွာချားပဲရှိနေခဲ့ပြီးတဲ့နောက်ဝါစီကအခုလိုဒီလှုပ်ရှားမှုတွေကနေနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့တာပါရွှေပြောင်းဝင်ရောက်သူတွေအရေးကူညီဆောင်ရွက်နေတဲ့ဗြိတိန်လွတ်တော်အမတ်ဂျိုးကော့ခ်လှုပ်ကြံတက်ပြတ်ခံရပြီးရပိုင်းအတွင်းမှာအခုလိုသူဆုံးဖြတ်ချက်ပြောင်းလဲခဲ့ရလဲဖြစ်ပါတယ်ခင်ဗျာ
VOA American အသံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00နာရီကနေ 10:00 နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ 24kHz 12395 လိုင်းဒိုမီတာ 25kHz 11965 လိုင်းဒိုမီတာ 32kHz 93239 လိုင်းဒိုမီတာ 58kHz 5885 စနေတနင်္ဂနွေမှာလိုင်းလိုက်မီတာ 190kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့မြန်မာနိုင်ငံကသတင်းတွေကိုဆက်ပြီးတော့ပြပြသွားပါမယ်ရှင်။ရခိုင်ပြည်နယ်ကလူမှုအတိုင်းဝိုင်းကြားမှာဖြစ်ပွားခဲ့တဲ့ပြည်ပခါရီရွေးဖြည့်ရှင်းရမှာအဟန့်တားဖြစ်စေတာကြောင့်ရိုဟင်ဂျာဆိုတဲ့အမည်ကိုအစိုးရကသုံးလုံးမှမဟုတ်တဲ့အကြောင်းကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်နဲ့ဒီကနေ့တွေ့ဆုံရမှာနိုင်ငံသားရေးဝန်ကြီးဒေါက်တာဆန်းစုကြည်ကပြောဆိုလိုက်ပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီနဲ့နေပြည်တော်မှာတွေ့ဆုံရမှာအစိုးရရဲ့ရည်တည်ချက်ကိုရှင်းပြခဲ့တာလို့နိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအထွန်းဝင်ဦးအောင်လင်းက VOA ကိုပြောပါတယ်။
မြန်မာနိုင်ငံနဲ့ကုလသမဂ္ဂကြားရမှာဒီသုံးလုံးမှာကျွန်တော်တို့ရခိုင်ကိစ္စကိုပြည်လဲဖို့အထောက်အကူမပြုစေမဲ့အသုံးလုံးတွေကအသုံးသင့်ပါဘူးဆိုတဲ့ဟာကိုကျွန်တော်တို့နိုင်ငံသားဝန်ကြီးကပြောခဲ့ပါတယ
်လူခွင့်ရေးအထုကိုယ်စားလှယ်ကဒီမြန်မာအစိုးရတဲ့ရက်ပေါင်းတရာအတွင်ဆောင်ရွက်ဖို့တိုက်တွန်းချက်တွေကိုပြီးခဲ့တဲ့မတ်လတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီကိုတင်ပြရမှာတော့ရိုဟင်ဂျာမွတ်စလင်တွေရဲ့နေကြတဲ့အခြေအနေတွေကိုတိုးတက်အောင်ဆောင်ရွက်ဖို့ထည့်သွင်းတင်ပြခဲ့တာပါကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေကဒီဒွေးဂျာရီအပေါ်မှာခွဲခြားဆက်ဆံတာတွေမလုပ်ဘူးဆိုပြီးတော့တိုက်တွန်းနေကြတာပါပြီးခဲ့တဲ့လတည်းမြန်မာနိုင်ငံကိုရောက်သွားခဲ့တဲ့အမေရိကန်နိုင်ငံသားရဲဝန်ကြီးဂျွန်ကယ်ရီရဲ့ခရီးစဉ်အတွင်းမှာလည်းရခိုင်ပြည်နယ်ကမွတ်စလင်တွေအရေးဖြစ်ရှင်းရမှာအထိခိုက်မခံတဲ့စကားလုံးအသုံးလုံးမျိုးကိုသတိထားဖို့စွမ်ဆန်းစုကြည်ကပြောဆိုခဲ့ပူပါတယ်ရှင်
ကမ္ဘာတဝန်ဒုက္ခသည်အရေးတွေဟာပြီးခဲ့တဲ့2015ခုနှစ်မှာ65သန်းကျော်အထိရှိခဲ့ပြီးဒါဟာ2014ခုနှစ်ကထက်6သန်းနီးပါးတိုးလာတာဖြစ်တဲ့ကြောင့်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုပ် UNHCR ကဒီကနေ့ကြောက်တဲ့ကမ္ဘာဒုက္ခသည်များနေမှာပြောဆိုလိုက်ပါတယ်ကမ္ဘာပေါ်ကလူ113ယောက်မှာတယောက်ဟာအိုးအိမ်ဆုံးခွာနေထိုင်ရတာဒါမှမဟုတ်ဒုက္ခသည်ဖြစ်ရောက်နေတယ်လို့လည်းကုလသမဂ္ဂရဲ့ဒုက္ခသည်များဆိုင်ရာမဟာမင်းကြီး Filippo Grandi ကပြောပါတယ်မြေရေပင်လယ်ကိုဖျက်ဆီးပြီးဥရောပမှာအခြေချနေထိုင်မှုဒုက္ခသည်တွေကြိုးစားနေကြတာဟာအရှေ့အလယ်ပိုင်းအာဖရိကနဲ့တောင်အာရှဒေသကပြည်ပခါတွေကိုမဖြေရှင်းမှုဆိုရင်ဒီပြဿနာတွေဟာတခြားတိုင်းပြည်တွေကိုပါကူးဆက်လာနိုင်တယ်ဆိုတာကိုပြတ်သားရောက်နေတာကြောင့်လက်တွေကြကြဖြေရှင်းမှုလိုအပ်တယ်လို့လည်းသတိပေးခဲ့ပါတယ်ကမ္ဘာဒုက္ခသည်ဥယျာဉ်ရဲ့သုံးပုံတစ်ပုံဖြစ်တဲ့လူပေါင်း 23.3 သန်းဟာဆီးရီးယား၊အာဖဂန်နစ္စတန်၊တောင်ဆူဒန်နဲ့ဘရွန်ဒီနိုင်ငံတွေကပြည်ပခါတွေကနေထွက်ပြေးလာကြသူတွေဖြစ်တယ်လို့လည်း UNHCR ကပြောပါရယ်ဒုက္ခသည်ဥယျာဉ်မြင့်တက်လာတဲ့ပြဿနာကိုဖြေရှင်းရမယ့်အဓိကနည်းလမ်းဟာလက်ရှိဖြစ်ပွားနေတဲ့စစ်ပွဲတွေပြည်ပခါတွေကိုနိုင်ငံရေးနည်းအရဖြေရှင်းမှုဖြစ်တယ်လို့လည်း NRC လို့ခေါ်တဲ့ Norway ဒုက္ခသည်ကောင်စီကပြောပါရယ်ခင်ဗျာ
အကြမ်းဖက်ဝါဒတုံ့ပြန်ကင်တွယ်ရေးငင်းငယ်ရေးနဲ့နိုင်ငံဆက်ဆံရေးခိုင်မာအားကောင်းလာစေရေးအာဖဂန်နစ္စတန်နဲ့ပါကစ္စတန်နိုင်ငံတို့ရည်ရွယ်ကြိုးပမ်းနေကြတာမှာနိုင်ငံနယ်စပ်ကိုထိရရောက်စီမံအုပ်ချုပ်ဖို့အရေးကြီးတဲ့အကြောင်းအာဖဂန်ဆိုရအရာရှိတွေနဲ့တွေ့ဆုံဆွေးနွေးနေတဲ့ပါကစ္စတန်ဆိုရကထပ်မံပြောဆိုလိုက်ပါတယ်အာဖဂန်တူနိုင်ငံသားရေးဝင်ကြီး ဟက်မတ်ခါလီခါဆိုင်ဦးဆောင်တဲ့အဖွဲ့ဝင်6ဦးပါအာဖဂန်ကိုယ်စားလှယ်အဖွဲ့ဟာဒီနေ့ပါကစ္စတန်အရာရှိတွေနဲ့ဒီနှစ်နိုင်ငံနယ်ဆက်အရေးဆွေးနွေးဖို့ပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့တော်ကိုရောက်ရှိနေတာပါအသွားအလာများတဲ့နှစ်နိုင်ငံနယ်ဆက်ဒုခမ်းအနီးမှာပါကစ္စတန်ကစစ်စခန်းတစ်ခုတိုးချဲ့တည်ဆောက်ဖို့စီစဉ်ခဲ့တာနဲ့ပတ်သက်လို့အချင်းများရာကနေနှစ်ဖက်လူတွေထိခိုက်ဒေဆုံးရတဲ့အထိအပြန်အလှန်ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားအပြီးရပ်ပိုင်ကြမှာပဲအခုလိုတွေ့ဆုံကြတာပါနေဆက်ပြဿနာတွေကိုဖြေရှင်းနိုင်ဖို့နှစ်ဖက်စလုံးကလိုလိုလားလားနဲ့ပုံဝင်လင်းလင်းတွေ့ဆုံဆွေးနွေးကြတဲ့အကြောင်းပါကစ္စတန်နိုင်ငံသားရေးဌာနကအစည်းအဝေးပြီးမှတင်ကြားချက်ထုတ်ပြန်ပါတယ်။နိုင်ငံအခြားအိန္ဒိယချင်းကောင်စိတ်တက်နဲ့ပူးပေါင်းဆောင်ရွက်ဖို့ဆုံးဖြတ်ခဲ့ကြသလိုဒီသတင်းပတ်နောက်ပိုင်းကျင်းပမယ်။ဒေသတွင်းထိပ်သီးဆွေးနွေးပွဲအပြင်ဗန်းမာလဲဒီနိုင်ငံအရာရှိတွေတီးခြားတွေ့ဆုံကြတဲ့အခါကျရင်ဒီကိစ္စကိုဆက်လက်ဆွေးနွေးသွားမယ်အကြောင်းတင်ကြားချက်ထဲမှာဖော်ပြထားပါရဲ့ရှင်။
နေအောင်ကြီးဆိုင်ရင်တသက်နဲ့ကဘာပတ်ပြန်တန်းနေတဲ့ Solar Impulse 2လေယာဉ်ဟာဒီကနေ့အစောပိုင်းမှာနယူးယောက်မြို့ John F. Kennedy လေဆိပ်ကနေ15ခုမြောက်ခရီး1800ကိုထွက်ခွာသွားပြီးဖြစ်ပါတယ်။မြန်မာနိုင်ငံပါဝင်နေရာတော်များများကိုဖြတ်သန်းပြန်တန်းခဲ့ပြီးတဲ့နောက်ဒီလေယာဉ်ဟာ Atlantic သမုဒ္ဒရာကိုပြန်တန်းမဲ့အနေနဲ့အများဆုံးခရီးကိုစတင်လိုက်တာပဲဖြစ်ပါတယ်။အခုခရီးစဉ်ကိုတော့ Switzerland လေယာဉ်မှု Bertrand Pickett ကမောင်းမှာပါ။သူနဲ့တူနောက်ထပ်လေယာဉ်မှုတစ်ဦးဖြစ်တဲ့ Andre Bosch Park တို့ဟာလူတဦးသာလိုက်ပါမောင်းနေလိုက်နဲ့ဒီလေရင်ကိုတလှည့်စီမောင်းပြီးကဘာပတ်ဖို့ချိုးစားနေကြတာပါ။နိုင်ပေါင်း90ကြာမြင့်မဲ့ Atlantic သမုဒ္ဒရာဖြတ်ပြန်တန်းတဲ့အခါ Pickard အနေနဲ့ခဏတစ်ဖြုတ်အိတ်တာလောက်ပဲအနားယူသွားမှာပါ။လေရင်မှုနှစ်ဦးစလုံးဟာခီးစဉ်အချိန်ကြာမြင့်တဲ့အခါမျိုးမှာအမြဲနုနုကြကြရှိနေအောင်လေ့ကျင့်တဲ့အနေနဲ့တရားမှတ်တာနဲ့စိတ်အာရုံစူးစီးတာမျိုးတွေကိုလေ့လာသင်ယူထားကြသူတွေဖြစ်ပါတယ်။Bosch Park ကဂျပန်နိုင်ငံနာဂိုယာမြို့ကနေဟာဝိုင်ကျွန်းကိုနာရီပေါင်း118နာရီကြာပစိဖိတ်သမုဒ္ဒရာကိုဖြတ်ပြီးတော့လေယာဉ်ကိုမောင်းနှင်ခဲ့သူကအခုနယူးယောက်မြို့ကနေထွက်ခွာသွားပြီးဖြစ်တဲ့ Solar Impulse 2လေယာဉ်ဟာရာသီဥတုအခြေအနေပေါ်မူတည်ပြီးစပိန်ဒါမှမဟုတ်ပြင်သစ်နိုင်ငံကိုဆင့်သက်မှာဖြစ်ပါရခင်ဗျာ
ရုရှားနိုင်ငံအနောက်တောင်ဘက်ဖင်လန်နိုင်ငံနယ်ဆက်အနီးရေကန်ကြီးထဲမှာလေပြင်းမုန်တိုင်းတိုက်ခတ်တာကြောင့်နွေရာသီလေးလာရေခီးထွက်နေကြတဲ့ဆက်လီတွေတိမ်းမောက်ရာကကလေးငယ်ဆက်လီဦးထက်မနည်းသေဆုံးခဲ့ပြီးနိုင်ပိုင်းအတွင်းမှာပဲရုရှားအာဏာပိုင်တွေကဒီတနင်္ဂနွေနေ့မှာရာဇဝတ်အကြောင်းနဲ့အမှုဖွင့်လိုက်ပါတယ်။သေဆုံးမှုတွေဟာဖင်လန်နိုင်ငံနယ်စပ်အရှေ့ဘက်ကီလိုမီတာ120အကွာခရယ်လီယာကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာရှိတဲ့ဆာမိုဇေရိုရေကန်မှာတနင်္ဂနွေနေ့ညပိုင်းတွင်ကဖြစ်ခဲ့တဲ့အကြောင်းရုရှားစုံစမ်းစစ်ရေးအေဂျင်စီအကြီးအကဲရဲ့ပြောရေးဆိုခွင့်ရှိသူကပြောပါရယ်ခလီငယ်58ဦးနဲ့နှီးပြဆရာလေးဦးတို့ဟာလေပြင်းမုန်တိုင်းတိုက်ခတ်ချိန်မှာလေ40နဲ့ခီးသွားနေကြတာပါဒီဆက်လေခရီးကိုစစ်စင်သူ2ဦးနဲ့အတူနှွေရသည့်စခန်းကဝန်ထမ်းလေးဦးတို့ကိုတော့စစ်ဆေးမေးမြန်းဖို့ထိန်းသိမ်းထားပါရယ်အတလန်နီသမုဒ္ဒရာကမုန်တိုင်းတစ်ခုဝင်ရောက်လာနိုင်တဲ့အကြောင်းပြီးခဲ့တဲ့ရက်ပိုင်းတွေအတွင်3ပေးချက်ထုတ်ပြန်ထားသလိုစတူရန်ကီလိုမီတာ290အကျယ်ရှိတဲ့ဒီရေကန်ထဲမှာခီးမသွားကြဖို့လှေစီးတဲ့သူတွေကိုနှိုးဆော်ထားတဲ့အကြောင်းဒေသခံလွှတ်တော်အမတ်တူကရေကန်ရုပ်မြင်သံကြားဌာနကိုပြောဆိုခဲ့ပါတယ်ရှင
်ထေတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဗျူတွေနဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါVOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆွမ်းမြနာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းပေးပို့ချက်တစ်ပုဒ်နဲ့စတင်နေပါတယ်။မြန်မာနိုင်ငံကိုရောက်ရှိနေတဲ့မြန်မာပြည်ဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးကိုယ်စားလှယ် Miss Yan Hee Lee ဟာဒီကနေ့မှာတော့နိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်နဲ့တွေ့ဆုံပြီးလူ့အခွင့်အရေးဆိုင်ရာအကြံပြုချက်တွေကိုဆွေးနွေးသွားတယ်လို့နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတော့မတ်တင်ကြီးလင်းကပြောပြမှာဖြစ်ပါတယ်
။ဟုတ်ကဲ့ပါမနေ့ကမြန်မာနိုင်ငံကိုရောက်ရှိလာတဲ့လူအခွင့်အရေးအထူးကိုယ်စားလှယ် Miss Yan Hee Lee ဟာခရီးစဉ်ပထမနေ့ဒီနေ့မနက်9နာရီခန့်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်။လာမယ့်စက်တင်ဘာလမှာကျင်းပမယ့်ကုလသမဂ္ဂအထွေထွေညီလာခံမှာတင်သွင်းမယ့်အစီရင်ခံစာအတွက်လိုအပ်တဲ့လူအခွင့်အရေးဆိုင်ရာအခြေအနေတွေနဲ့အကြံပြုချက်တွေကိုအဓိကထားပြီးဆွေးနွေးသွားတယ်လို့နိုင်ငံသားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်စီရကအခုလိုပြောပါတယ
်မစ္စဟီလီယာမြန်မာနဲ့ပတ်သက်ပြီးတော့အများနဲ့သူကသဘောတည်းရေးနေတယ်အကြံပြုချက်ကြီးရှိနေတယ်ဆိုတော့သူ့စိတ်ထဲမှာမြန်မာနဲ့ပတ်သက်ပြီးအကြံပြုချက်ကြီးရှိတယ်ဆိုတော့ဒီအကြံပြုချက်တွေပေါ်ပဲအဓိကအခြေခံပြီးတော့ဆွေးနွေးသွားပါတယ်
မြန်မာနိုင်ငံတွင်လူအခွင့်အရေးမြင့်တင်ရေးနဲ့ကာကွယ်ရေးကိစ္စရပ်တွေဆောင်ရွက်နေမှုရခိုင်ပြည်နယ်ကိစ္စငြိမ်းချမ်းရေးလုပ်ငန်းစဉ်လူအခွင့်အရေးဆိုင်ရာဥပဒေတွေကိစ္စလွတ်လပ်စွာစုဝေးခွင့်နဲ့အသင်းအဖွဲ့များဖွဲ့စည်းခွင့်ကိစ္စစီးပွားရေးလူမှုရေးအခွင့်အရေးများဆိုင်ရာကိစ္စလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနိုင်ရေးကိစ္စနဲ့မြန်မာနိုင်ငံအနေနဲ့ပါဝင်ဖို့ကြံရှိနေသေးတဲ့နိုင်ငံတကာလူအခွင့်အရေးဆိုင်ရာအဓိကစာချုပ်များလက်မှတ်ရေးထိုးတဲ့ကိစ္စစတဲ့အကြောင်းအရာတွေဆွေးနွေးခဲ့တယ်လို့နိုင်ငံသားရေးဝန်ကြီးဌာနရဲ့လူမှုကွန်ရက်စာမျက်နှာမှာလည်းဖော်ပြထားပါဗျ မစ္စယန်ဟီလီအနေနဲ့ဒီခရီးစဉ်မှာလူအခွင့်အရေးဆိုင်ရာအခြေအနေတွေတိုးတက်လာဖို့မြမအစိုးရနဲ့ရောပြည်သူလူထုနဲ့ပါအနီးကပ်တွေ့ဆုံသွားဖို့ရှိတယ်လို့ကုလသမဂ္ဂရဲ့သတင်းထုတ်ပြန်ချက်မှာလည်းဖော်ပြထားပါတယ်12ရက်ကြာမြင့်မဲ့မစ္စယဟီလီရဲ့စရုထကြိမ်မြောက်မြန်မာခရီးစဉ်မှာရခိုင်ပြည်နယ်၊ကချင်ပြည်နယ်၊ရှမ်းပြည်နယ်တွေကိုလည်းတွားရောက်လည်လာမှာဖြစ်ပါတယ်။ဒါ့အပြင်အမျိုးသားပြည်လည်တင်းမြက်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC လူအခွင့်ရေးကော်မရှင်စာနယ်ဇင်းကောင်စီစတဲ့အဖွဲ့အစည်းတွေအပြင်အရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံသွားဖို့ရှိပါတယ်ရှင်
။မတ်တင်ကြီးလေးရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါ။ညာ9နိုင်ခွဲနောက်ပိုင်းမှာ VOA ရဲ့စီးပွားရေးကဏ္ဍတက်တန်အောင်သတင်းလွှာဘလော့ဂါရီပြောသမျှနဲ့သူယုံကြည်အားစတဲ့အပတ်စဉ်တွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုတော့ဒေါန်ဆန်းစုကြည်ရဲ့လာမယ့်ထိုင်းနိုင်ငံခရီးစဉ်အကြောင်းကိုပြောပြပါမယ်။မြန်မာအစိုးရရဲ့အစင်းမြင့်ခေါင်းဆောင်ဒေါန်ဆန်းစုကြည်ရဲ့ဒီသတင်းဘတ်တွေစတင်မဲ့၃ရက်ကြာထိုင်းနိုင်ငံခရီးစဉ်အတွက်လုံခြုံရေးနဲ့ကြိုတင်ပြင်ဆင်မှုတွေကိုနှစ်နိုင်ငံတာဝန်ရှိသူတွေစတင်ဆောင်ရွက်နေပါပြီ။ခရီးစဉ်အစနေ့မှာပဲတွေ့ဆုံဖို့စီစဉ်ထားတဲ့မြန်မာနိုင်ငံကရွှေပြောင်းအလို့သမားတွေကတော့ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံဖို့အခုကတည်းကစိတ်အားထက်သန်နေကြသလိုနိုင်ငံအာဏာပိုင်တွေကတော့လုံခြုံရေးအတွက်ဦးစားပေးဆောင်ရွက်နေကြတာပါဒေါန်ဆန်းစုကြည်ထိုင်းနိုင်ငံခီးစဉ်အတွက်ကြိုတင်ပြင်ဆင်မှုတွေကိုတော့ဆက်သွယ်စုံစမ်းတဲ့မတ်ဆုမွန်ကပြောပြမှာဖြစ်ပါတယ
်ဟုတ်ပါတယ်ကြာသာပတင်းနေ့မှာထိုင်းနိုင်ငံကိုရောက်ရှိလာတော့မယ့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့ခီးစဉ်အတွင်းရွှေပြောင်းအလို့သမားတွေနဲ့တွေ့ဆုံမဲ့အစီအစဉ်နဲ့ပတ်သက်ပြီးကြိုတင်ပြင်ဆင်နိုင်မှုအရေးဒီကနေ့ဇွန်လ20ရက်နေ့တနင်္လာနေ့မှာထိုင်းနိုင်ငံဘန်ကောက်မြို့ကမြန်မာတန်ရုံမှာတန်အမတ်ကြီးကရွှေပြောင်းအလို့သမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကိုခေါ်ယူတွေ့ဆုံခဲ့တာဖြစ်ပါတယ်ထိုင်းနိုင်ငံဆိုင်ရာမြန်မာနိုင်ငံတန်အမတ်ကြီးဦးဝင်းမောင်တန်မှုကြီးဦးဝနဟန်အလို့သမားတန်အရာရှိဦးမိုးအောင်ခိုင်ဦးအောင်ကိုတန်းတို့နဲ့ထိုင်းနိုင်ငံရောက်ရွှေပြောင်းမြန်မာအလို့သမားရေးဆောင်ရွက်နေတဲ့အဖွဲ73ဘွဲ့တွေ့ဆုံခဲ့တဲ့အခြေအနေကိုအစည်းအဝေးကိုတက်ရောက်ခဲ့တဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကမတ်တတဦးကအခုလိုပြောပြပါတယ
်ထိုင်းနိုင်ငံမှာရှိတဲ့မြန်မာနိုင်ငံဆိုင်ရာတန်အမတ်ကြီးဦးဝင်းမောင်ကနေဦးစီးပြီးတော့မှကိုယ်စားလှယ်အနေနဲ့လာကြဆိုပြီးတော့ဖိတ်ထားတော့ဒီနေ့တက်ရောက်တဲ့အဖွဲ့ကအားလုံး73ဘွဲ့ရှိတယ်ဒီတောင်ဆန်းစုကြည်ကနိုင်ငံတော်အကြံပေးပုဂ္ဂိုလ်အနေဖြင့်မြန်မာအစိုးရအနေနဲ့ရောက်လာတဲ့အတွက်တန်ရုံးကိုဦးစီးပြီးရောက်လာမယ်ထိုင်းအစိုးရကသူ့ကိုလုံခြုံရေးကိုစက်မဆောင်းလျှောက်ပေးမယ်ဒေါအောင်ဆန်းစုကြည်ကဖြည့်ပြောင်းလို့ဒီမားတွေနဲ့တွေ့ဆုံခြင်းနဲ့အတွက်23ရက်6လ2016ညနေ4နာရီကနေ6နာရီအတွင်းမှာအလုတ်သမားအများစုနဲ့တွေ့မယ်နှုတ်ဆက်မယ်အဲ့မှာသူစကားပြောလို့တဲ့အလုတ်သမားကိုသူစကားခေါ်ပြောပြီးသူငြင်းညံ့မယ်ပေါ့နော်အဲ့ဒီနေရာကမဟာထိုင်းသမုတ်စခွန်မြို့နယ်မှာရှိတဲ့ချင်းထလေးပဇွန်လေးနီးမှာရှိတဲ့မြို့နယ်အုပ်ချုပ်ရေးမှူးရုံးကြီးထဲမှာဖြစ်တယ်အဲ့ထဲမှာဆိုရင်လူဦးရေ900လောက်ထိုင်နိုင်အောင်ထိုင်ကုန်နေချင်းချင်းထားပေးမယ်ပေါ့နော်ဘသူ့ကမှမျက်နှာမလိုက်ဘူးဥတုချက်နဲ့ဝင်ထိုင်ရင်ထိုင်လုံးစုံကြီးတွေကအထဲတဲ့ပေးဝင်သွားလိမ့်မယ်ပေါ့ထိုင်ကုန်900ပြည့်သွားရတယ်အဲ့ဒီအထဲတဲ့ဝင်ခွင့်မရှိတော့ဘူးဒါပေမဲ့အပြင်မှာနေရတဲ့အလုပ်သမားတွေလည်းမရှိရတာမပူနဲ့ LED အပြားတွေနဲ့ပေါ့နော်သူတို့ချပေးထားမယ်အဲ့ဒါတွေကနေစစ်စင်ကြည့်လို့ရတယ်အဲ့တော့ကျမတို့အလုပ်သမားအဖွဲ့တွေကိုဒီကနေ့ခေါ်ရတာကဒီမှာအလုပ်သမားတွေကအဲ့လိုပေါ့မထိုင်ရတဲ့အလုပ်သမားတွေအနေနဲ့အပြင်စီးထဲမှာစီးမဲ့ကမ်းမဲ့မဖြစ်ရအောင်နောက်ဒီလုံခြုံရေးတွေနဲ့ပြဿနာတွေမဖြစ်ရအောင်ပေါ့နော်ကျမတို့ကစီကံတိုင်းဆိုင်ရာထိမ့်သိမ့်ပေးဖို့စောင့်ကြည့်ပေးဖို့အဲ့လိုမျိုးလှုပ်အားပေးဖို့ပေါ့နော်အဲ့လိုမျိုးနောက်အရက်သေးစားတောက်စားလာတာတို့အဲ့လိုမျိုးဝမ်းမြူးရေးဆေးဝါးတုံးဆွဲလာပြီးတော့ပြဿနာတက်မှာတို့အဲ့လိုမျိုးတွေမဖြစ်ရအောင်ပေါ့နော
်ထိုင်းဝန်ကြီးချုပ်ပရာယွတ်ချန်အိုချာရဲ့ဖိတ်ကြားချက်နဲ့တွားရောက်မဲ့မြမအစိုးရရဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဟာထိုင်းနိုင်ငံမှာရောက်နေတဲ့မြမရွှေပြောင်းအလို့သမားတွေနဲ့ဘန်ကောက်မြို့မဟာချိုင်အရက်မှာကြာသာပတင်းနေ့ညနေပိုင်းတွေ့ဆုံဖို့စီစဉ်ထားတာပါအထူးသဖြင့်အလို့သမားအခွင့်အရေးချိုးဖောက်မှုတွေရှိတယ်လို့သတင်းကြည့်တဲ့ထိုင်းနိုင်ငံရဲ့ပင်လယ်စာလုပ်ငန်းတွေမှာအလုပ်လုပ်နေတဲ့သူတွေကိုဒေါအောင်ဆန်းစုကြည်ကတွေ့ဆုံဖို့ဆန္ဒရှိတယ်လို့လည်းမြမအစိုးရတာဝန်ရှိသူတွေကပြောဆိုထားကြတာပါဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ရဖို့မျှော်လင့်ထားတဲ့ဘန်ကောက်မြို့ကမြမရွှေပြောင်းအလို့သမားတူဦးဖြစ်တဲ့ဒေါ်ဆန်းခိုင်ကတော့မြမအစိုးရတဲ့အနေနဲ့အလို့သမားတွေရဲ့အရေးကူညီပေးစေလို့ကြောင့်အခုလိုပြောပါတယ
်ဆက်တော့လည်းကျမတို့ကသွားမှဒီလိုမျိုးညီမတို့သမားရည်တွေလာတယ်ဆိုတော့ကျမတို့ကဝင်းတာတာပေါ့အားတက်တာပေါ့မရဲ့အတွေ့အကြုံရမယ်ဆိုရင်တော့ဟိုစကားပြောလို့တော့ရမှာနော်ပြောလို့ရမယ်ဆိုရင်တော့ဒီညီမလေးသားတွေလို့သမားတွေကိုပြစ်မထားဘူးပေါ့နော်ပြစ်တာတော့ပြစ်မထားဘူးပေါ့နော်ဒါပေမဲ့ထိုင်းမှာရှိတဲ့ညီမတို့သမားတွေရဲ့အခက်အခဲတွေကိုသိအောင်တော့ပြောချင်တာပေါ့ထိုင်းတိုင်းနိုင်ငံနဲ့မဟုတ်ပါဘူးကျန်တဲ့ညီမကြီးမှအဆင်မပြေလို့ထွက်ပြီးတော့အလုံးလုံးနေရတဲ့တခြားနိုင်ငံညီမပြည်သားတွေအားလုံးကိုပြစ်မထားဘူးနဲ့သူတို့ညီမပြည်သားကပြန်ပြီးတော့အလုံးလုံးပြန်ရဖို့အခွင့်အလမ်းတွေကို ဖန်တီးပြေကိုပြောတင်တာပေါ့
ထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းအလို့သမားတိုင်းမိသူမဆိုးဒေါအောင်ဆန်းစုကြည်ကိုလာရောက်ကြိုဆိုတွေ့ဆုံနိုင်ပေမဲ့လို့ထိုင်းအနာပိုင်းတွေကလုံခြုံရေးအရာရှာဖွေစစ်ဆေးမှုတွေရှိနိုင်တဲ့အတွက်တရားဝင်နေထိုင်ခွင့်တပ်တွေကလက်မှတ်တွေကိုယူဆောင်လာဖို့ကိုလည်းတပ်ဆိုင်ရာအလို့သမားရေးလှုပ်ရှားနေတဲ့အဖွဲ့တွေကနှိုးဆော်နေကြပါတယ်ဒေါအောင်ဆန်းစုကြည်ရဲ့၃ရက်ကြာထိုင်းနိုင်ငံခီးစဉ်အတွင်းမှာတော့ခံမှန်းခြေ၃သန်းကျော်လောက်ရှိတဲ့ထိုင်းနိုင်ငံကမြန်မာအလို့သမားတွေရဲ့အရေးတာမကနှစ်နိုင်ငံနယ်စပ်မှာဆယ်စုနှစ်တွေနဲ့ချီခိုလုံနေကြတဲ့ဒုက္ခသည်တွေရဲ့အရေးကိုလည်းအာယုံဆိုင်ဆွေးနွေးလိမ့်မယ်လို့မျှော်လင့်ရပါတယ်ရှင်
။မဆုမွန်မေးမြန်းတင်ပြခဲ့တာပါ။ဒေါ်ဆန်းစုကြည်ရဲ့ထိုင်းခီးစဉ်တွေကနေအပြစ်ခတ်ရစေးကြီးညှိနှိုင်းနေကြတဲ့အခြေအနေကိုလည်းကြည့်အောင်ပါ။တနိုင်ငံလုံးအပြစ်ခတ်ရစေးကြီးစာချုပ်မှာလက်မှတ်မထိုးရသေးတဲ့အဓိကတိုင်းသားလက်နက်ကိုင်အဖွဲ့တွေကဝပြည်သွေးစည်းညီညွတ်ရေးတပ်နဲ့မိုင်းလားအဖွဲ့တို့ကဒေါ်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးဖို့သဘောတူညီလိုက်ပါတယ်။ဒါ့အပြင်အပြစ်မရက်နိုင်သေးတဲ့လက်နက်ကိုင်အဖွဲ့၃ခုနဲ့လည်းဆွေးနွေးဖို့ကမ်းလှမ်းဆောင်ရွက်နေတယ်လို့အစိုးရရဲ့ငြိမ်းချမ်းရေးညီလာခံအကြိုးပြင်ဆင်ရေးကော်မတီကပြောပါတယ်မတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းထားတာပါ
တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတဲကအင်အားတောင့်တင်းတဲ့ UWSA ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော်နဲ့ NDAA မိုင်းလားအဖွဲ့တို့ကကိုယ်စားလှယ်တွေနဲ့မြန်မာအစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးအကြိုးပြင်ဆင်ရေးကော်မတီတို့တီးခြားစီတွေ့ဆုံဆွေးနွေးခဲ့ကြပြီးနောက်မှာတော့ဒီလက်နက်ကန်အဖွဲ့အစည်းတွေကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးဖို့သဘောတူလိုက်ပါတယ်။ဆွေးနွေးပွဲမှာကိုယ်တိုင်ပါဝင်ခဲ့သူအစိုးရရဲ့ကော်မတီအဖွဲ့ဝင်အငိမ့်စာဒုတိယဗိုလ်ချုပ်ကြီးခင်စောဦးကိုဆက်သွယ်မေးမြန်းတာမှာတော့သူကအခုလိုပြောပါတယ
်။ရက်ကတော့သူတို့အဆင်ပြေတဲ့ရက်ဖြစ်မှာပါ။ရက်ကတော့သူတို့ထပ်ပြောမယ်လို့ပြောပါတယ်။တွေ့တော့ဒေါ်စုနဲ့တွေ့မှာပေါ့
။သူတို့ဘက်ကဆီကလိုလားမှုဘယ်လောက်ရှိပါသလဲရှင
်။ကောင်းပါတယ်။ကောင်းပါတယ်ကကောင်းပါတယ
်တွေးဖို့ပဲကြံတော့လားဒီတွေးဖို့အတွက်ထပ်ပြီးဆွေးနွေးစရာများကြံပါသေးလားဆရာ
အဲတွေးဖို့တော့တာမန်အဖြစ်တော့မကြံတော့ပါဘူးခီးစဉ်တကယ်တော့သူတို့လာပြုတ်တဲ့ဘာညာနဲ့ဆိုရင်ခီးစဉ်ကြည့်ရတော့ကြည့်ရမယ်ထင်တယ်လေဒါကတော့
ဒီဝါမိုင်းလားအပြင်တခြားဒီအပြစ်မရက်သေးတဲ့အဖွဲ့တွေနဲ့ရောဆရာတို့ဒီလိုတွေးဆောင်ပွဲမျိုးဟိုဆွေးနွေးပွဲမျိုးလုပ်ဖို့ကြံပါသေးလားရှင
်အဲကျွန်တော်တို့ဆက်သွယ်ဆောင်ရွက်နေပါတယ်ခင်ဗျအဲကြံတာကတော့ဒီ၃ပွဲပဲကြံတာပေါ့နော်သုံးဘွဲ့ကျန်တာပေါ့ဒီဟို AA တို့ TNLA တို့ MNDA တို့သုံးဘွဲ့ကျန်တာပေါ့သူတို့နဲ့ဆက်သွယ်ဆောင်ရွက်နေပါတယ
်ပြီးခဲ့တဲ့တောက်ချန်နေ့ကနှစ်ဖက်တွဲဆုံဆွေးနွေးပွဲတွေမှာတော့မြန်မာစုရရဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးအကြိုးပြင်ဆင်ရေးကော်မတီဥက္ကဋ္ဌစိစံညီနိုင်ရေးတာဝန်ခံဒေါက်တာတင်မျိုးဝင်ဦးဆောင်ပြီးဒုတိယဘွဲ့ချုပ်ကြီးဟောင်းခင်စောဦးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ယုံကဦးမိုးစောဦးတို့ပါဝင်ခဲ့ပါတယ်ဝါပြည်သွေးစည်းညီညွတ်ရေးတပ်ဖက်ကတော့ပြင်ပဆက်ဆံရေးဌာနမှူးကြီးဦးကျောက်ကော်အန်ဦးဆောင်ပြီး NDAA မိုင်းလားအဖွဲ့မှာတော့ဥက္ကဋ္ဌဦးဆိုင်လင်းတို့ဦးဆောင်ခဲ့ကြပါတယ်။ UWSA ကတော့အရင်မြန်မာစစ်အစိုးရနဲ့အပြစ်ရစာချုပ်ရှိထားပြီးဖြစ်တာကိုအကြောင်းပြပြီးအရင်သမ္မတဦးသိန်းစိန်လက်ထက်ကတနိုင်ငံလုံးအပြစ်ရစာချုပ် NCA မှာပါဝင်ဖို့ပယ်ချထားတာပါ။ဗမာပြည်ကွန်မြူနတီပါတီကနေခွဲထွက်လာတဲ့ NDAA မိုင်းလားအဖွဲ့ကလည်းတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ် NCA မှာမပါဝင်သေးပါဘူးအခုအစိုးရတည်လက်ထက်ငင်းချမ်းရေးလုပ်ငန်းစဉ်မှာတော့ပါဝင်တဲ့ပါဝင်ထိုက်သူတွေအားလုံးပါဝင်နိုင်ရေးဆိုတဲ့မူဝါဒချမှတ်ထားပြီး NCA ကိုလက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့ဆွေးနွေးမှာဖြစ်တယ်လို့တစ်ဖက်မှာလည်း NCA မှာလက်မှတ်မရေးထိုးရသေးတဲ့အဖွဲ့တွေနဲ့လည်းဆွေးနွေးနိုင်ဖို့ညှိနှိုင်းနေတာဖြစ်ပါတယ်တမတော်ဘက်ကလက်တင်ခံဖို့ညှင်းဆန်ထားတဲ့ရခိုင်လက်နက်ကိုင်တပ် AA ဖုံချားရှင်ရဲ့ကိုကန့်လက်နက်ကိုင်တပ် MNDAA နဲ့ပလောင်လက်နက်ကိုင်တပ် TNLA တို့နဲ့လည်းဆွေးနွေးဖို့အစိုးရရဲ့ကော်မတီကကမ်းလှမ်းနေပါတယ်ရှင
်။ဒိုင်းနာလက်နက်ကိုင်တွေနဲ့မြန်မာအစိုးရကြားငင်းချမ်းရေးအတွက်ခြေလှမ်းစနေဒီမှာပြည်သူတွေကြားမှာရောငင်းချမ်းစွာအတူလက်တွဲနေထိုင်ရေးအတွက်အဆင်သင့်ဖြစ်နေပါပြီလား။ဒိုင်းနာလူမျိုးပေါင်းများစွာအတူရှင်တွဲနေထိုင်တဲ့မြန်မာပြည်သူတွေအကြားမတူညီတဲ့ယဉ်ကျေးမှုဒလိထုံးစံကိုးကွယ်ယုံကြည်မှုတို့ကိုအပြန်အလှန်လေးစားလိုက်နာပြီးဟန်ချက်ညီညီနေထိုင်နိုင်ကြဖို့ဘာတွေပြုပြင်ထိန်းချဖို့လိုနေသေးတယ်လဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါတိုက်ရိုက်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လဲကိုဆွေးနွေးခြင်းတော်ကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရပါတယ် view ရဲ့ဖုန်းနံပါတ်က0932323555လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါမယ်
မ နက်ဖြန်အင်္ဂါည VOA တိုက်ရိုက်လေလံအစီအစဉ်မှာသောရရှိနေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့စကိုင်းတိုင်းစလင်းကြီးမြို့နယ်ကစပယ်တောင်ကျင်းနီစီမံကိန်းက SS ဆက်ယုံကနေထွက်ပေါ်လာတဲ့အနံ့အသက်တွေကြောင့်အနီးအနားကျေးရွာကကျောင်းသားရာနဲ့ချီပြီးကျောင်းမတက်ပဲခွင့်တိုင်ကြားခဲ့ရတဲ့အထိဖြစ်ရပါတယ်။ SS ဆက်ယုံကအနံ့အသက်တွေကြောင့်ကျန်းမာရေးထိခိုက်မှု NDA တွေကြုံနေရတယ်ဆိုပြီးဒေသခံတွေကန့်ကွက်နေကြတဲ့အတွက်ဆက်ယုံတာဝန်ရှိသူတွေနဲ့ဒေသခံအာဏာပိုင်တွေဒီကနေ့မှလည်းဆွေးနွေးညှိနှိုင်းမှုတွေလုပ်ခဲ့ကြပေမဲ့ပြည်လည်မှုတော့မရခဲ့ကြပါဘူး။အကြောင်းစုံကိုတော့ဆက်သွယ်မေးမြန်းတဲ့ VOA ထိုင်းချီဆိုင်သတင်းတော်မအေးမာကသတင်းပေးပို့ထားတာပါ
။သခိုင်းတိုင်းစလင်းကြီးမြို့နယ်စပယ်တောင်မှာကျင်းနီထုတ်လုပ်နေတဲ့မြမစီးပွားရေးဥပိုင်ကော်မတီလီမီတက်ရဲ့ SS ဆက်ယုံကဇွန်လ15ရက်နေ့ကစပြီးပြန်လည်လည်ပတ်တဲ့အခါမှာဓာတ်ငွေ့တွေယူဆိတ်မှုတွေကြောင့်ကံကုန်းကျေးရွာသားတွေကတွားရောက်ကန့်ကွက်ခဲ့ပေမဲ့၅ရက်ကြာတဲ့အထိဆက်ယုံရန်နာမှုမရှိတဲ့အတွက်အစ်စ်ဆက်ယုံနဲ့အနီးနားမှာရှိတဲ့ကံကုန်းရွာအထက်တန်းကျောင်းကကျောင်းသား65ရာခိုင်နှုန်းဟာကျောင်းမတက်ပဲခွင့်တိုင်ကြရတယ်ဆိုပြီးကံကုန်းရွာကအုပ်ချုပ်ရေးမှုဦးအောင်တန်းကပြောပြပါတယ်
။ကျောင်းသားမိသားစုရောဒီဟာကလေးဟာဒီအစ်စ်မွေးနာနာလေးမှုကျေးရဲဆိုပြီးတော့ကျောင်းကိုခွင့်တိုင်ပြီးတော့ကျောင်းပြကြတယ်။အင်းကျောင်းသားဦးရာ65ရာခိုင်နှုန်းလောက်ကိုရှိတယ်
ဒေသခံရွာသားတူကတော့စာတင်ကျောင်းက SS ဆက်ယုံနဲ့နှီးတာကြောင့်မိဘတွေအနေနဲ့စိုးရိမ်ပူပန်လို့ကျောင်းကိုခွင့်တိုင်ကြားကြတာဖြစ်တယ်လို့ဆိုပါရယ်
။စာတင်ကျောင်းလည်းနှီးနေတယ်။အရွာပေါ်ရဲ့စာတင်ကျောင်းမှာကြာနေတဲ့ဒီကလေးကိုကျောင်းမှာယူပြီးတော့ဆွေးနွေးဆိုပြီးတော့ဒီမိဘတွေအနေနဲ့ခွင့်တိုင်ကယူပြီးတော့ကျောင်းမှာပြကြပါဗျ
။ဂျွန်လ20ရက်နေ့မှာတော့ဆက်ယုံကိုကျေးရွာအုပ်ချုပ်ရေးမှူးအပါအဝင်ဒေသဆိုင်ရာအာဏာပိုင်တွေတွားရောက်ပြီးညှိနှိုင်းဆွေးနွေးခဲ့ပေမဲ့ဆက်ယုံရက်နာတာမျိုးတော့မလုပ်နိုင်ခဲ့ဘူးဆိုပြီးကျေးရွာအုပ်ချုပ်ရေးမှူးကဆက်ပြောပြပါတယ်
။ဒီရောဆွေးနွေးတယ်ကျွန်တော်တို့အရင်ကလည်းဆွေးနွေးတယ်နှစ်ကြိမ်ရှိပြီကျွန်တော်တို့ဆက်ယုံဘက်ကကျွန်တော်ဒီဘိုင်းကတော့ဒီဘိုင်းမှာဒီဆက်ယုံဆက်မှုခွင့်ပြုခြင်းနဲ့လည်းပတ်နေတာပေါ့ဗျာ။ဒီဘက်ကဆက်ယုံလက်ပတ်မှုကိုဒီကလည်းမရဆိုင်နိုင်ဘူးတဲ့။ရဆိုင်နိုင်ပြီဆိုတော့ဘာဖြစ်လို့လဲဆိုဒီမှာဆုံးရှုံးမှုများလို့ပါ။အဲ့လိုပြောလို့
ပြီးခဲ့တဲ့ AB လောက်ကုန်တော့ကတော့အခုလိုမျိုးကန့်ကွက်မှုတွေလုပ်ခဲ့ပြီးမဲ့အရေးယူဆောင်ရွက်တာတွေမရှိတာကြောင့်ကျေးရွာသား900လောက်ဟာဆက်ယုံရှိမှဆန္ဒပြတောင်းဆိုတော့မှအကြီးစားပြင်ဆင်မှုတွေလုပ်ပါမယ်ဆိုပြီး SS ဆက်ယုံကိုခိတ္တရန်နာခဲ့တာပါအခုအခါမှာတော့ပြန်လည်လဲပတ်ခဲ့ပြီး၃ရက်ခန့်အကြာမှာပဲကျေးရွာသားတွေဟာအသက်ရှူမဝဖြစ်တာနှာခေါင်းတွေရရန်တာအနှံ့အသက်ဆိုးဝါးမှုတွေဖြစ်လာတာကြောင့်အစ်စ်ဆက်ယုံကိုရန်နာဖို့အတွက်ထပ်မံတောင်းဆိုခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံကကုမ္ပဏီဖြစ်တဲ့မြမယန်စီကုမ္ပဏီနဲ့မြမစီးပွားရေးဥပိုင်ကုမ္ပဏီလီမီတက်တို့လှုပ်ဆောင်နေတဲ့စပယ်တောင်ကျေးစင်တောင်စီမံကိန်းအတွက်အစ်စ်ဆက်ယုံစတီထောင်ကလေးကအချိန်ပေါင်းများစွာရွာသားတွေကကန့်ကွက်မှုတွေလုပ်ခဲ့တဲ့အကြောင်းအဲ့ဒီအစ်စ်နဲ့နေရှူဆိုင်မိရာကနေအသက်ရှူလမ်းကြောင်းဆိုင်ရာယောဂါတွေပါဝင်သေစေလောက်တဲ့ယောဂါတွေခံစားခဲ့ရတယ်လို့လည်းဒေသခံတွေကစွပ်စွဲနေကြတာပါ
ကျွန်တော်တို့ဟိုပေါ်ရဲကျမ်းမာရေးအဆင့်တွေကိုရောပါဘာတော့အမြင်ကြီးရှိတာပေါ့။ဆုံးတဲ့ဘာတော့မြစ်စင်းနဲ့ပတ်သက်တာတွေရှိတယ်။အနာဒီလေးပြင်းတဲ့ခါကျတော့နာဆိုးတယ်။ဒါကျွန်တော်တို့ပြင်းထားတာစာရှိတယ်ဆိုကျွန်တော်ကျွန်တော်တို့လူမှုစီဝါရေးနဲ့ကျမ်းမာရေးစီတိုက်တယ်ပေါ့ဗျာ။ဒီနာစာကြည့်မှုတွေစီတိုက်တယ်ဆိုပြီးကျွန်တော်တို့ပြင်ပြထားတာပါဗျာ
။ဂျွန်လ10ရက်နေ့တော့တယံဇာတနဲ့သဘာပတ်ဝန်းကျင်ထိမ့်သိမ်းရေးပြည်တော်စုဝင်ကြီးဦးအောင်ဝင်းနဲ့သခိုင်းတိုင်းဒေသကြီးဝင်းကြီးချုပ်ဒေါက်တာမြင့်နိုင်တို့ဟာလက်ပောင်းဒေသက SS ဆက်ယုံကိုတွားရောက်ကြည့်ရှုလေ့လာခဲ့တာပါအခုအခါမှာတော့သခိုင်းတိုင်းဝင်းကြီးချုပ်ကိုမိဘတွေကိုယ်တိုင်ကစာရေးတိုင်ကြားမှုတွေလှုပ်ဆောင်နေပြီလို့လည်းဆက်ပြောပြပါတယ
်အဲဝင်းကြီးချုပ်ကဒါလေးညာအဲ့တုန်းကဝင်းကြီးချုပ်လာတဲ့အချိန်တုန်းကဆက်ယုံကမလဲသေးဘူးညာကျောင်းသားတွေကျောင်းမတက်နိုင်တဲ့ဒိတ်ကြနဲ့ပတ်သက်တဲ့ခုနေ့ပဲကျောင်းသားမိဘတွေကလည်းစာရေးပြီးတော့ဝင်းကြီးချုပ်ကိုပေးလိုက်ပါတယ
်သဘာပတ်ဝန်းကျင်လေ့လာစောင့်ကြည့်အဖွဲ့တွေကလည်းဒီကိစ္စပေါ်မှာဝေဖန်မှုတွေရှိနေပေမဲ့SS ဆက်ယုံလဲပတ်မှုတွေကတော့ရန်နာသွားခြင်းမရှိခဲ့ဘူးဆိုပြီးဒေသခံတွေကဆိုပါတယ် SS ငွေတွေယူဆိတ်မှုတွေဟာလေးတိုက်တဲ့အခါတိုင်းကျေးရွာသားတွေအတွက်အသက်ရှင်မဝဖြစ်တာဟာအခုအခါမှာတော့အဆိုးဆုံးအခြေအနေကိုရောက်ရှိနေပြီလို့လည်းပြောဆိုနေကြပါတယ်ရှင
် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ် VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOA မှာတေးသချင်းတောင်းညင်နေဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတဆင့်စာရေးသားဆက်သွယ်လို့ရဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ပဲဖြစ်ပါတယ် VOA ကိုနားဆင်နေတဲ့အတွက်ကျေးဇူးပါ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် Nile Sananaigani, Negan and IT to change the body. Nene again, so by Chonai Gregani, Kunan IT Sisingo, Line Do, Sachau, Sakun and Nasangami Darima, Tolan Vinivari. Nyawan Kunaigani, Sen IT Sisingo, Line Do Nasali, Nasangane, Tonsen Hidugani, Panyu Nasanaimare. D Sisingo, Nya Kunai, Sisian Pibijin, Nya Senaima, Janabi Tolan Vinivari. BOA Nyamawan is in a Tanwen Mita, Kilo has a days ago, Burmese.boanews.com.
Masa noje nya guna yang gue siapa bi? Piu ye atenin ani nya be season ni gu. Nya senai di lain tu mita nasang ngah kilo as tete ku caw ngah. Lain tu mita tungan he kilo as ku tungan he tanya. Lain tu mita ngah sete kilo as ngah sese ngah ruani sabi tolu ni lapse bare. Agu dudia nai we atwe maro siwai ganda. Tada yang atenin lah. Blogari piatam yane tu yang cia season gu ten sade kamaro.
Senarai tadi ye nengai cugu di kuma. Wenan buah ganie biro.
ကုန်တယ်ဘွားကိုမထင်မှတ်ဖြစ်နေကြောက်သွားကြရတယ်အဲ့တော့အဲ့ဒီကုန်တယ်ဘွားမှာကရန်ကုန်မြို့ကဦးဝင်းအောင်ကသူ့ဘွားတစ်လျှောက်ဘာတွေကိုယုံကြည်တယ်လဲဆိုတာနဲ့ပတ်သက်လို့နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့စီးပွားရေးကဏ္ဍကိုနားဆင်ဖို့အချိန်ရောက်လာပါပြီအာဆီယံအမေရိကန်စီးပွားရေးကောင်စီဟာအရှိတောင်အာရှတိုက်အတွင်းအမေရိကန်နိုင်ငံကထိတ်တန့်ကုမ္ပဏီကြီးတွေဒေသတွင်းမှာ ဘလောက်ရှိပါသလဲဆိုတာတွေကိုအာဆီယံအမေရိကန်စီးပွားရေးကောင်စီကတွဲဖက်မန်နေဂျာဦးလှဖုံမြင့်ကိုဆက်သွယ်မေးမြန်းပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာအပိုင်း1အဖြစ်နဲ့ကိုဇော်ဝင်းလှိုင်ကတင်ပြမှာဖြစ်ပါတယ်
ကျွန်တော်တို့ဒီ US ASEAN Business Council ဆိုတော့เนาะဒီ American ကမှာရှိတဲ့ company တွေ American မှာရှိတဲ့ဒီသူတို့ Fortune 500 လို့ခေါ်တဲ့ဟိုအကြီးဆုံး company 500ရဲ့138ခုကိုကျွန်တော်တို့ကကိုစားပြုတဲ့အဖွဲ့အစည်းဖြစ်ပါတယ်ကျွန်တော်တို့ Washington DC မှာဟို headquarters ရှိရပါเนาะပြီးတော့ကျွန်တော်တို့ဒီအရှေ့အောင်အာရှရဲ့နိုင်ငံ6နိုင်ငံမှာကျွန်တော်တို့ဌာနကွဲဖွင့်ထားပါတယ်ဒီအရှေ့အောင်အာရှတွင်းမှာဆိုရင်တော့ Singapore ကဒါသူတို့ရဲ့ regional headquarters ပေါ့ခင်ဗျာအဲ့ကျွန်တော်တို့ဒီ US ASEAN အလုပ်လုပ်နေတာ32နှစ်ရှိသွားပြီခင်ဗျာအဲ့ကျွန်တော်တို့လုပ်တဲ့လုပ်တရားပါလဲဆိုတော့အဓိကကတော့ဒီ American နိုင်ငံမှာရှိရဲ့ဟိုစီးပွားရေးကဏ္ဍမျိုးစုံမှာရှိရဲ့စီးပွားရေးတွေကိုဒီအရှေ့အောင်အာရှမှာရှိရဲ့အစိုးရတွေနဲ့ကျွန်တော်တို့ကဂျာရန်တွေချိတ်ဆက်ပြီးတော့သူတို့လိုအပ်တဲ့ရောက်ပေါ့နော်ညှိနှိုင်းပြီးတော့ဟိုကူညီဆောင်ရွက်တဲ့ဖွဲ့စည်းဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ရဲ့ service တွေကိုဒီဖွဲ့စည်းရလာပြီးတော့ member ဖြစ်နေကျွန်တော်တို့ရှိမှာလာပြီးတော့ဝင်မှားတယ်အဲ့တော့သူတို့ဥမာအကယ်၍ဥမာဥပဒေကျန်ကိစ္စတခုမှာတို့အကူအညီတော်ရဖြစ်ဖြစ် policy တခုမှာအကူအညီတော်ရဖြစ်ဖြစ်ဒါမှမဟုတ်လည်းတို့ဒီတိုက်ရိုက်ပေါ့နော်ဒီတို့လုပ်နေရတို့အလုပ်လုပ်နေတဲ့နိုင်ငံတွေမှာတို့နားမလည်ရတွေတို့ဒီစီးပွားရေးနဲ့ပတ်သက်လို့ကျွန်တော်တို့ရှိရနေအကြံဉာဏ်တောင်းကျင်စရာမျိုးရှိလာတဲ့အခါမျိုးကြောင့်ကျွန်တော်တို့အချိန်ကြီးတို့အကူအညီပေးပါတယ်ကျွန်တော်တို့ဒီမှာဆိုရင်အခု staff က30ကျော်ရှိပါတယ်ပြီးတော့ဟို region မှာဆိုရင်လည်းတို့ဒီ ASEAN region မှာတို့ဝင်မှာဆိုရင်လည်းတို့ဌာနဝဲပေါင်းများစွာနဲ့ဆိုရင်အခု6နိုင်ငံမှာအခုလုပ်နေပါတယ်။ကျန်တဲ့နိုင်ငံတွေကြတော့ရုံးဝယ်မရှိရင်တော့မှကျွန်တော်တို့ကဒီဥမာမြန်မာဆိုရင်ဒီ Thailand ရုံးဝယ်ကနေတစ်ဆင့်တို့ဟိုင်း Thailand ကကိုယ်စားလှယ်ကမြန်မာပြည်မှာဟိုရင်တို့တာဝန်ယူထားတယ်ပြီးမြန်မာပြည်မှာလည်းကျွန်တော်တို့ contract နဲ့ပေါ့နော်လုပ်တဲ့ယာယီကိုယ်စားလှယ်ရှိပါတယ်ခင်ဗျာ
။ US ASEAN Business Council ကိုဒီလာကြတဲ့ American company တွေပေါ့နော်ဆက်သွယ်လာကြတဲ့ American company တွေကသူတို့ကဘာဒီကိုများစိတ်ဝင်စားတဲ့ဥပမာဆိုကြပါစို့မြန်မာပြည်မှာအခုပွင့်လင်းလာတာနဲ့အများသူတို့စီးပွားလုပ်ချင်တဲ့ကုမ္ပဏီတွေလည်းအများကြီးထွက်ပေါ်လာမှာပဲလीဆိုတော့သူတို့ကဘာဒီကိုများဘလို့ကိစ္စတွေကိုများစိတ်ဝင်စားကြတယ်လဲဘာတွေများမေးကြတာလဲ
ဟုတ်ကဲ့အခုသူတို့အဓိကစိတ်ဝင်စားတာတော့နံပါတ်1ကတော့ခင်ဗျာဟိုရင် Food and Agriculture ဆိုဒီမှာစားသောက်ကုန်နဲ့စိုက်ပျိုးရေးပေါ့နော်စိုက်ပျိုးကိစ္စအခုဆိုရင်ဒီ US ASEAN ကကူညီပြီးတော့ဟိုရင်ဒီမြန်မာပြည်တွင်းမှာထူထောင်မှတည်ပြီးလိုက်ရတဲ့ Coca-Cola company ဆိုရင်တို့ဒီစက်ရုံတွေဖွင့်နေအဲ့တော့အဲ့ဒါနံပါတ်1ပေါ့နော်နောက်တစ်ခုကကျတော့ဒီ infrastructure ဆိုရဲကျွန်တော်တို့ဒီအခုဟိုလူသုံးကုန်ပစ္စည်းတွေပြီးတော့ဒီလမ်းမလာဆက်သွယ်ရေးတွေပြီးတော့ဒီဖြတ်စင်ပြီးနော်အစီအစဉ်ရရှိရေးပေါ့နော်အဲ့ဒါမျိုးတွေအတွက်ကျတော့ GE လို့ company ကြီးတွေကအဝင်နေစိတ်ဝင်စားဆိုတော့ဝိုင်းရတော့တော့ကျွန်တော်တို့ကျွန်တော်စာပြီးလုပ်တဲ့အချိန်မှာစိတ်ဝင်စားတယ်အခုတို့ဒီမှာ regional office တောင်တို့ထူထောင်ပြီးသားဖြစ်သွားပါပြီဒီနောက်တစ်ခုကကျတော့ financial service ပေါ့ financial service ကဒီငွေကြေး ငွေကြေး transaction လဲလှယ်မှုတွေအဲဒီမှာဆိုရင်အခု visa လို့ကုမ္ပဏီမျိုးဒါကျွန်တော်တို့ရဲ့ client ပေါ့နော်အဲဒါဟာဆိုရင်ပါဝင်ပတ်သက်မှုတွေအများရှိရယ်ပြီးတော့နောက်တစ်ခုကကြတော့ဒီဥပဒေနဲ့ပတ်သက်တဲ့ law firm တွေပေါ့နော်အခု Baker McKenzie ဆိုလဲကျွန်တော်တို့ရဲ့ client ပါပဲအဲဒါအခုဆိုရင်ဒီတရားဥပဒေ rule of law ကိစ္စတွေပြီးတော့ဒီမြန်မာပြည်တွင်းမှာပေါ့တရားဥပဒေဟိုအကြံပြုချက်တွေအဲဒါတွေမှာ Baker McKenzie ကအများကြီးပါဝင်ပတ်သက်ပါတယ်နောက်တစ်ခုကကြတော့ဟို business consulting ပေါ့အခုဒီနောက်ထပ်ဒါ Deloitte လိုမျိုး PwC လိုမျိုးကုမ္ပဏီကြီးတွေလည်းအများကြီးဝင်နေပါတယ်။အဲ့ဒါလည်းကျွန်တော်တို့ US ASEAN ပဲကူညီပြီးတော့သူတို့ဝင်ဖို့ပေါ့နော်။ Cloud service တွေလည်းလုပ်ထားတာဖြစ်ပါတယ်။ Energy ကြတော့ခင်ဗျာအခုဒီရေနံနဲ့တဘာဝတန်းခွေပိုင်းမှာကြတော့အရင်ကတော့ Chevron ကမြန်မာပြည်မှာတော်ကြီးရယ်ခင်ဗျာ။အခုကတော့သူတို့ကုမ္ပဏီကိုပြီးခဲ့နောက်3လပိုင်းလောက်ကပဲ1.4 billion dollar နဲ့သူတို့diversify လုပ်လိုက်တယ်ပေါ့နော်အဲ့တော့အခုတော့တို့ရဲ့အောင်ပတ်သက်မှုကအနေရောရဲ့ဒါပေမဲ့နောက်ပိုင်းမှာ energy company အများကြီးဝင်ဖို့ရှိပါတယ်ဟုတ်ကဲ့ကျွန်တော်ပြောဖို့မိတော့နောက်တစ်ခုရှိသေးရခင်ဗျာဒီ ICT ပေါ့ ICT ဆိုတော့ဟိုအခု Microsoft တို့လို Google တို့လိုမျိုး Facebook ဆိုရင်အခုဒါကျွန်တော် American company ပဲမြန်မာနိုင်ငံမှာဟိုပြည်သူလူထုအများကြီးတုံ့ကြရဲ့အဲ့ဒါကြီးကလည်းအခုမြန်မာနိုင်ငံပေါ့မြန်မာနိုင်ငံတည်ထောင်အတွက်ပေါ့နော်ပို့ပြီးတော့မြန်မာပြည်သူပြည်သားတွေပို့ပြီးတော့အသုံးပြုလို့ကောင်းမဲ့ service တွေကိုမြန်မာပြည်အတွက်တည်ထောင်လုပ်ဖို့လဲတို့အများကြီးတို့ချုပ်အခုကကြိုးပြီးတော့တို့စဉ်းစားနေရပြီးတော့ဟိုစိတ်ဝင်စားမှုလည်းအများကြီးရှိရကျွန်တော်တို့ရဲ့ client မှာပဲ Facebook လဲ
ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဆိုတော့ဒီ company တွေကကိုကျင်းမြင့်တို့ရုံးကိုရောက်လာပြီဆိုကြပါဟိုဆက်သွယ်လာပြီဆိုလို့ရှိရင်တို့မေးတဲ့မေးခွန်းတွေကဘာတွေများဖြစ်မလဲဥပမာဟိုအရင်တုန်းကဆိုရင်တော့စစ်အစိုးရလက်ထက်ခင်မှာဘာညာဆိုလို့ရှိရင်အမေရိကန်အစိုးရနဲ့ဒီဥရောပသမဂ္ဂတို့ကနေပြီးတော့စီးပွားရေးအရပိတ်ဆို့တန်ခတ်ထားတာတွေရှိတော့နည်းနည်းအဲ့ဒီကိစ္စတွေကနည်းနည်းသူတို့အတွက်စိုးရင်စရာဖြစ်မှာပေါ့ဒါပေမဲ့အခုနောက်ပိုင်းမှာနည်းနည်းပိုပြီးပွင့်လင်းလာတဲ့ပြည်သူလူထုကရွေးကောက်ရွေးချယ်တင်မြှောက်တဲ့အစိုးရလည်းဒီမိုကရေစီအစိုးရလည်းတက်လာပြီဆိုတော့မြန်မာနိုင်ငံထဲမှာလည်းအခြေအနေတွေကပြောင်းလာတော့အခုနောက်ပိုင်းဆက်သွယ်လာတဲ့ကုမ္ပဏီတွေကရောဘယ်လိုကိစ္စတွေကိုသူတို့စိတ်ဝင်ဟိုကမေးကြတယ်တပည့်ဗမာပြည်တွေကနိုင်ငံရေးအခြေအနေမေးသလားအုပ်ချုပ်ရေးပိုင်းကိုမေးသလားတရားဥပဒေစိုးမိုးရေးလားဘယ်လိုမျိုးတွေများသူတို့အတွက်ရေးကြည့်တယ်လို့ယူဆပြီးမေးကြလဲဗျ
ဟုတ်ကဲ့ခင်ဗျာဟိုမေးကြရဲ့မေးခွန်းနေရတော့ဗောနော်အကောင်လုံးကအကိုပြောသွားတဲ့ဒီနိုင်ငံရေးအခြေအနေတရားဥပဒေစိုးမိုးရေးဒါတွေအကောင်လုံးကစီဝိုင်းနဲ့တနည်းမဟုတ်ဒီပါဝင်ပတ်သက်နေရောဒါတွေကတော့အများကျွန်တော်တို့မြန်မာပြည်ကြောင်းဆွေးနွေးတဲ့အခါမှာအများကြီးပါလာပါတယ်ခင်ဗျာဘာလို့ဆိုတော့ဒီ rule of law ဆိုတဲ့ဒီတရားဥပဒေစိုးမိုးရေးမှန်တိုင်းကမတည်ငြိမ်ဘူးဆိုရင်ဘယ်စီဝိုင်းမဆိုဟိုနိုင်ငံမှာလုပ်ဖို့ကမတည်ငြိမ်ဘူးမတည်ငြိမ်တဲ့အတွက်တို့ရဲ့ risk ပေါ့ဗျာဒီမှာတော့ business risk ကပိုများရင်တို့ဒီဥစ္စာကိုမလုပ်ဖို့ပို့ပြီးတော့ဖြစ်နိုင်ကြများတယ်အဲ့တော့အဲ့လိုမျိုးကိစ္စမျိုးတွေမှာကြာတော့ခဲ့တို့ဥမာသူဖြင့်ဒီတို့ဒီအခြေချမဲ့ပေါ့နော်တိုင်းနဲ့ပြည်နယ်နေရာမျိုးတွေကိုတို့သွားရမယ်ဆိုတို့ဒီနေရာအကြောင်းမသိဘူးဆိုကျွန်တော်တို့စပြီးတော့အကဲဒီလိုနေရာမှာနိုင်ငံရေးအခြေအနေကဘယ်လိုရှိလဲနော်ဥမာတချို့ရင်းမြေမှာဆိုရင်ကဲလူရင်းအပြစ်ခတ်ရစဲရင်းနဲ့ပတ်သက်ပြီးတော့တို့စိတ်ဝင်စားမှုတွေရှိတယ်နော်ဒါပေမဲ့တော်များများရေးဘူးอ่ะဆိုတော့ခုနကကိုပြောပါတယ်ဒီတရားဥပဒေစိုးမိုးရေးပေါ့တရားဥပဒေစိုးမိုးရေးကိစ္စကြတော့ဘာလို့လဲဆိုတော့ဘယ်အရာမှမဆိုတို့ဘယ်အလုပ်ပဲလုပ်လို့ဟိုရင်ပါဝင်ပတ်သက်မှာဒီစာချုပ်တွေနော်ဒီတို့ရဲ့ဒီcontract တွေပေါ့နော်အဲ့ဒါတွေမှာကြာတော့ဒီတရားဥပဒေစိုးမိုးမှုရှိရင်ဒီတရားဒီဥစ္စာတွေကဘယ်လောက်ပဲရေးဘယ်လိုပဲစီမံတကယ်လည်း enforce ဖြစ်မှာမဟုတ်တဲ့အတွက်ကြောင့်မလို့တို့ဒီစုံစုံမှာတို့ကြောက်တဲ့အခါမှာတို့ဒီ rule of law တော့အဓိကတို့ထားပြီးတော့မေးကြတယ်ပေါ့နော်အမေးရဲ့အခါမှာဟိုနောက်တစ်ခုကဘာရှိသေးလဲဆိုတော့ bureaucracy ခင်ဗျာအခုကျွန်တော်တို့မြန်မာနိုင်ငံမှာပြောင်းလဲနေရဒီနိုင်ငံရေးအခြေအနေပေါ့နော်အပေါ်ပိုင်း level မှာကြောင်းလဲမှုကြီးအများကြီးရှိတာကျွန်တော်တို့လူတိုင်းလည်းသိရပြီးတော့တကယ်လည်းကောင်းမွန်တဲ့ဘက်ကိုလှည့်နေပြီဆိုတော့ကျွန်တော်တို့မြန်မာပြည်တွင်းနဲ့မဟုတ်ဘူးတကဘာလုံးတည်ကြရခင်ဗျာဒါပေမဲ့ဒီချိန်ထဲမှာပဲဒီအသေးရင်းပေါ့နော်ဒီကြီးမားတဲ့နိုင်ငံရေးကြောင်းလဲမှုကြီးရှိတဲ့လျောက်ဒီတိတ်ပြီးတော့မကြီးမားတဲ့ဒီပြည်တွင်းမှာဒါမှမဟုတ်လည်းဌာနတွင်းနေမှာပေါ့နော် bureaucracy ဆိုရဲအလုပ်လုပ်ရိုးလုပ်စင်နေကဘယ်လိုမျိုးကြောင်းလဲမှုရှိတယ်လဲဘယ်လိုမျိုးအော်ရင်အရင်တော့ပုံစံတိုင်းမလားဒါမှမဟုတ်ရင်အခုတိုးတက်လာမှုရှိလားဒါမှမဟုတ်လည်းဒီကျွန်တော်အရင်ပုံပြီးမြန်လာတာပုံပြီးကြံ့ဆိုင်မှုတွေရှိလားအဲ့ဒါတွေကိုတို့ကစိတ်ဝင်စားတယ်ခင်ဗျာ
ကုဇော်ဝင်းလိုင်းရဲ့စီဝါရေးကဏ္ဍကိုနားဆင်ရပြီးအခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုထုတ်လွှင့်မှာဖြစ်ပါတယ်မတ်စုမြတ်မွန်ကတင်ဆက်ထားတာပ
ါအ Xbox One, Xbox One S, and Project Scorpio will all be compatible. All Xbox One games and accessories will play on all three. No one gets left behind.
Happy to announce here that on October 13th, PlayStation VR will make its debut in the United States.
PlayStation VR will make its debut in the United States. PlayStation VR will make its debut in the United States. Sony and Microsoft company Darwin Shidriga game net patalo through company regani topo shide pisidrigo, Jonya Pueto Piata Twagejara Pipare. Game log ma Sony ye PlayStation ye Microsoft ye Xbox game set dwi ga hlwan mo tha de lo thro ye game software re go a pe de amagan pritat dwi ga kaba tawan tan ne chi shi ja ba de da cha American pi daw su Los Angeles myo ma hnit tain chin ba de E3 pya pwe ga ni game ne patat lo blu a tit asan dwi thwat la bo shi de le so ra go game ma re a tor le a yong sai ja da ba game company re developer re publisher re ga le thro ye pisi de dwi go E3 pya pwe ma sin tin mai set ja ba de da cha E3 ဟာ game log ရဲ့ကမ္ဘာဖလားပွဲလို့ဤပညာသစ်တွေအကြောင်းဖော်ပြတဲ့ Stuff Magazine ရဲ့လက်ထောက် editor Seth DDZ ကတင်စားပါတယ်
။ I mean E3 is I guess the World Cup of the gaming world. I know you've got Gamescom and other stuff but
game log မှာတော့ E3 ပြပွဲကကမ္ဘာဖလားဘူးလူပွဲလို့ပါပဲတဲ့။ Gamescom လိုမျိုး game နဲ့ဆိုင်တဲ့တခြားပြပွဲတွေရှိပေမဲ့ E3 ကမှ game သစ်တွေဆက်သစ်တွေကိုစင်တင်တဲ့ပွဲကြီးဖြစ်ပါတယ်တဲ့။ကုမ္ပဏီတွေအတွက်ကသူတို့ရဲ့ပစ္စည်းသစ်တွေကိုကဘာကိုကြော်ညာအသိပေးတဲ့ဆင်မြင့်တစ်ခုဖြစ်တယ်လို့သူကပြောပြနေတာပါ။ဒါကြောင့်လဲ game log မှာနာမည်ရထားတဲ့ကုမ္ပဏီကြီးတွေကဘာတွေများပွဲထုတ်မလဲဆိုတာကိုစောင့်ကြည့်ခဲ့ကြတာပါ
။ Happy to announce here that on October 13th PlayStation VR will make its debut in the United States.
ကွန်ပျူတာကဘာ၊ online ကဘာ၊ game ကဘာတွေမှာကိုယ်တိုင်ရောက်နေပြီးတော့ဇာတ်လမ်းနဲ့အညီကိုကပါပါဝင်လှုပ်ရှားနေတယ်ဆိုတဲ့အတွေ့အကြုံမျိုးကိုရရှိတဲ့ virtual reality အတူကောက်ဒီ VR အတွေ့အကြုံကိုရရှိတဲ့ခေါင်းစွန်မျက်မှန်ကို Sony က October 23ရက်နေ့မှာ American မှာစရောင်းမယ်လို့ Sony ကုမ္ပဏီရဲ့ဒီ interactive entertainment ဆိုင်ရာအကြီးအကဲ Sean Layden ကကြေညာသွားတာပါအနာဂတ် game ကစားနည်းတွေမှာ VR တွေကလွှမ်းမိုးသွားတော့မယ်လို့တွက်ဆခန့်မှန်းထားကြချိန်မှာ Sony က PlayStation VR ကိုရောင်းတော့မယ်လို့ကြေညာလိုက်တဲ့အပေါ် IT ဆောင်းပါးရှင်တော်တော်များများကကြိုးစိုးရေးသားကြတာကိုတွေ့နေရပါတယ်ဒီနှစ် Sony ကုမ္ပဏီရဲ့ထူးခြားချက်ကတော့ PlayStation 4 set နဲ့တွဲပြီးတော့ကစားနိုင်မဲ့ PlayStation VR ရဲ့ game software သစ်ပေါင်း50ကျော်ရဲ့ October မှာအသစ်ထွက်ဖို့ရှိတယ်ဆိုတာကိုပဲ E3 ပြပွဲကြီးမှာကြေညာသွားပြီးတော့ game set အသစ်ထုတ်ဖို့ရှိမရှိဆိုတာကိုဘာမှပြောသွားပါဘူ
း2016 is a seminal moment in virtual reality. The time has finally come for everyone to enjoy VR in their own homes.
game တွေကအဖြစ်အပျက်တွေထဲမှာကိုယ်တိုင်ပါဝင်နေသလိုခံစားမှုအမြင်ရနိုင်မဲ့ virtual အတွေ့အကြုံကိုလူတိုင်းခံစားနိုင်ကြတော့မဲ့အချိန်ရောက်လာပါပြီတဲ့။ကမ္ဘာတဝန်းအလုံးပေါင်းသန်း40ရောင်းထားရတဲ့ Sony ရဲ့ PlayStation 4 game set ထဲမှာ VR အတွေ့အကြုံအပြည့်ရနိုင်မဲ့ processing နဲ့ graphic power တွေထည့်ထားပြီးသားဖြစ်တယ်လို့ Sean Layden က E3 ပြပွဲကြီးမှာပြောသွားပါတယ်။ American dollar 400နဲ့ရောင်းမဲ့ PlayStation VR ကလက်ရှိမှာရှိနေတဲ့ VR headset တွေထက်တော်တော်ကိုဈေးသက်သာတယ်လို့ပြောရမှာပါဥပမာ Oculus Rift VR headset ဆိုလို့ရှိရင် $600 ဖြစ်ပြီးတော့ HTC ရဲ့ Vive headset ဆိုလို့ရှိရင် $800 ပေးရမှာဖြစ်ပါတယ်အဲဒါကြောင့်လဲ virtual reality အတွေ့အကြုံကိုရချင်တဲ့ gamer တွေကြားမှာ Sony ရဲ့ကြေညာချက်ကိုအတော်လေးကြိုဆိုနေကြတာကိုသူတို့ရဲ့ blog တွေစာမားတွေမှာဖတ်နေရပါတယ်Sony က PlayStation VR ထုတ်မယ်လို့ကြေညာခဲ့ချိန်မှာအဓိကပြိုင်ဘက်ဖြစ်တဲ့ Microsoft ကတော့ VR game တွေအတွက်ကို game set တစ်တွေထုတ်မယ်လို့အခုလိုကြေညာပါတယ်
။ We are pleased to welcome the new Xbox One S console. The smallest Xbox One yet.
Xbox One game set မိသားစုဝင်အသစ်ဖြစ်တဲ့ Xbox One S ကို August လမှာစရောင်းမယ်လို့ Microsoft ရဲ့ Xbox ဆိုင်ရာအကြီးအကဲ Phil Spencer ကကြေညာနေတာပါ။Xbox One S set တက်ကလက်ရှိ Xbox One ထက်ကိုထပ်ဝက်လောက်ပိုသေးသွားပြီးတော့ပုံတွေကိုလည်း 4K high definition နဲ့ပို့ပြီးတော့မှကြီးကြီးလင်းလင်းပြက်ပြက်သားသားမြင်ရမယ်လို့ဆိုပါတယ် hard drive အရွယ်အပေါ်မှာမူတည်ပြီးတော့ American dollar 300ဒါမှမဟုတ်ရင်လည်း400ဈေးနဲ့ရောင်းမှာပါဒီ set တင်မကသေးပါဘူး 4K high definition က virtual reality အတွေ့အကြုံကိုပါရစေနိုင်တဲ့ Project Scorpio set အစ်စ်ကိုလည်းထွင်နေပြီလို့ Microsoft ကကြေညာသွားပါတယ
် Xbox OneXbox One S and Project Scorpio will all be compatible.
Let's see ရှိနေတဲ့ Xbox One game set ကို August လမှာထွက်မဲ့ Xbox One S ရော၊ရှင်းနှစ်2019မှာထွက်မဲ့ Project Scorpio game set ရောဆက်တွေအားလုံးက Xbox One game တွေအားလုံးကိုထည့်ပြီးတော့ကစားနိုင်မှာဖြစ်ပါတယ်တဲ့ game set အသစ်အတွက် game ခွေအသစ်လိုတာမျိုးမဖြစ်ပါဘူးတဲ့နောက်ပြီးတော့ controller လိုမျိုး game set နဲ့တွဲသုံးဖို့လိုတဲ့ပစ္စည်းတွေအားလုံးကိုလည်းအဲ့ဒီ set 3မျိုးလုံးမှာသုံးလို့ရမှာဖြစ်တယ်လို့ Phil Spencer ကပြောပြနေတာပါProject Scorpio set ကသူတို့ထွင်သမျှ set တွေအားလုံးနဲ့မှအမြန်ဆုံးအကောင်းဆုံးဖြစ်မယ်လို့လည်းဆိုပါတယ်အခုလိုမျိုး Microsoft က Xbox Game Set တွေကိုအခုနှစ်မှတစ်ခု၊ရှင်းနှစ်မှတစ်ခုထုတ်မှာမို့လူတိုင်းကဒေါ်လာ300တန်း set အသစ်တစ်နှစ်ကိုတစ်ခုဝယ်ပါမလားဆိုတဲ့မေးခွန်းထုတ်မှုတွေလည်းရှိပါတယ
် I know many massive gaming friends who would happily buy a new console every year
Stuff Magazine ရဲ့လက်ထောက် editor Seth DDZ ရဲ့အပြောကတော့ set ကပို့ပြီးတော့မှသေးသွားမယ်S ဆိုရာလေးပါမယ်ဆိုရာနဲ့ကိုတနည်း game set တစ်ခုဝယ်ကြမယ် game ဝါသနာအိုးတွေအများကြီးကိုသူသိပါတယ်တဲ့တော်ယုံ game ကစားကြတဲ့သူတွေကတော့ဝယ်ခြင်းမဝယ်မှာဖြစ်ပေမဲ့အမကန် game ဝါသနာအိုးတွေကတော့ပိုကောင်းသွားတဲ့ game set တွေကိုဝယ်ဖို့အများအားအဆင်သင့်ပဲလို့ဆိုပါတယ်အခု2016 E3 ပြပွဲကြီးမှာ Sony Company ကအသစ်ထွက်ဖို့ရှိတဲ့နာမည်ကျော် game software တွေကိုအသာပေးကြေညာခဲ့ပြီးတော့ Microsoft ကတော့ hardware ဘိုင်းဖြစ်တဲ့ Xbox One game set တွေကိုအဓိကအသားပေးပွဲထုတ်သွားခဲ့တာတွေ့ရပါတယ်ရှင
်မဆုမြမွန်ရဲ့ blogger ပြောသမျှအစီအစဉ်အပြီးအခုတခါတော့တက်တန့်ရောင်သတင်းလွှာတွေကိုနားဆင်ရပါမယ်မအေးတန်နာကျော်ကအစီအစဉ်တင်ဆက်တာဖြစ်ပါတယ်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန့်ရောင်သတင်းလွှာမှာတော့နာမည်ကျော်ဘရော့ဝေးပြဆက်တွေတဲ့ကအကောင်းဆုံးကိုနှစ်စဉ်ဂုဏ်ပြုချီးမြှင့်တဲ့ထိုနီဆုပေးပွဲနောက်ဒီကဘာကျော်ဘရော့ဝေးဂီတတရုပ်ဖော်လိုင်ယွန်ကီပြဆက်ဇက်ဝင်ခန်းတချင်းတွေကိုမန်ဒရင်းဘာသာနဲ့တင်ဆက်တဲ့ရှန်ဟိုင်းမြို့ဒစ္စနီဇက်ယုံကြီးကဖျော်ဖြေပွဲအဆိုတော်ရင်ဂိုစတားရဲ့မွေးနေ့လက်ဆောင်အချစ်နဲ့ငြိမ်ချမ်းရေးဘီယွန်းစေးရဲ့ရန်ပုံငွေဂီတဖျော်ဖြေပွဲစတဲ့ထင်ရှားကြော်ကြားသူအနုပညာရှင်တွေဖြစ်ရတဲ့ကိုတင်ဆက်ပေးသွားပါမယ်ရှင
်
အမေရိကန်ပြည်ထောင်စုဘရော့ဝေးပြဆက်တွေထဲကအကောင်းဆုံးပြဆက်တွေကိုနှစ်စဉ်ဂုဏ်ပြုချီးမြှင့်တဲ့ထိုနီဆုပေးပွဲအခမ်းအနားတနင်္ဂနွေနေ့ညကကျင်းပခဲ့တာမှာတော့အမေရိကန်ပြည်ထောင်စုကိုတည်ထောင်သူအလက်ဆန်ဒါဟမီလ်တန်အကြောင်းတင်ဆက်ထားတဲ့တေးသရုပ်ဖော်ပြဆက်ဟမီလ်တန်ကအကောင်းဆုံးတေးဂီတဆုအပါအဝင်စုပေါင်းဆက်တစ်ခုရရှိသွားပါတယ် Shuffle Alone Bright Star Waitress နဲ့ School of Rock ပြဆက်တွေကိုကျော်ပြီးဒီနှစ်အတွက်အကောင်းဆုံးတိုနီတေးဂီတဆုကိုဟမီလ်တန်အဖွဲ့ကရသွားတာပါဒီ producer ပြဆက်အဖွဲ့ကစုပေါင်း12ခုနဲ့အများဆုံးရခဲ့ပြီး Hamilton အဖွဲ့ကတော့စု17ခုနဲ့ဒုတိယအများဆုံးရပါတယ် Hamilton ပြဆက်ကိုဖန်တီးသူကိုယ်တိုင်လည်းဒီပြဆက်မှာပါဝင်သရုပ်ဆောင်သူဖြစ်တဲ့ Lynn Manuel Miranda က Hamilton ပြဆက်နဲ့အကောင်းဆုံးဂီတဆုနဲ့အကောင်းဆုံးမူရင်းတေးရစရာဆုတွေကိုရရှိသွားပါတယ်အချိန်80မြောက်ကျင်းပတဲ့ဒီနှစ် Tony ဆုပွဲအခမ်းအနားကိုတော့သရုပ်ဆောင်လည်းဖြစ်ရုပ်တံဖျော်ဖြေပွဲတွေတင်ဆက်သူတို့လည်းဖြစ်တဲ့ James Corden ကဖွင့်လှစ်ပေးခဲ့တာမှာတနင်္ဂနွေနေ့အစောပိုင်းက Orlando မြို့မှာလူပေါင်း50ထဲမှနေတည်ဆုံးခဲ့ရတဲ့ပြစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်လို့ထိခိုက်နာကျင်ခဲ့ရသူတွေအားလုံးနဲ့ထတ်တူဝမ်းနည်းကြေကွဲရတဲ့အကြောင်းထုတ်ဖော်ပြောဆိုသွားပါတယ်ကဘာကျော်ဘရော့ဝေးဂီတတရုပ်ဖော် Lion King ပြဆက်ဇက်ဝင်တချင်းတွေကိုမန်ဒရင်းဘာသာနဲ့ပြင်ဆက်တဲ့ကာပွဲတစ်ခုပြီးခဲ့တဲ့အင်ကာနီကတရုတ်နိုင်ငံရှန်ဟိုင်းမြို့ Disney ဇက်ယုံကြီးမှာကပြဖျော်ဖြေပါတယ်။ကဘာကျော်တိုနီအဝတ်ဆုချီးမြှင့်ခံရတဲ့ Lion King ခေါ်ဘရော့ဝေးဂီတတရုပ်ဖော်ပြဆက်ကိုနိုင်ငံတကာဘာသာစကားမျိုးမျိုးနဲ့ဖျော်ဖြေနေပြီးအခုမန်ဒရင်းဘာသာနဲ့တင်ဆက်တာကတော့နဝမမြောက်ဘာသာစကားဖြစ်ပါတယ်။တရုတ်နိုင်ငံရှန်ဟိုင်းဒစ္စနီကစားရုံကြီးမှာဘရော့ဝေးတေးသရုပ်ဖော်ကစားကိုပထမဆုံးအချိန်ဖျော်ဖြေတာလည်းဖြစ်ပါတယ်။ကာပွဲမှာအကပညာရှင်50ကျော်ပါပါတယ်။တရုတ်နိုင်ငံကအကပညာရှင်တွေတင်မဟုတ်ဘဲတောင်အာဖရိကကအကပညာရှင်10ယောက်ကိုလည်းခေါ်ပြီးတော့ဟာရန်ထားတာပါ။ဒ
ြေးသရုပ်ဖော်ဖျော်ဖြေပွဲကိုတိုနီအဝတ်ဆုရှင်ဂျူလီယာထေမာကိုယ်တိုင်ညွှန်ကြားထုတ်လုပ်ခဲ့တာဖြစ်ပါလိမ့်ရှင်ဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့ကအချမ်းဖက်တိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးပြောလာသူတဦးကတော့သူ့မွေးနေ့တိုင်းငြိမ်းချမ်းမှုနဲ့မေတ္တာတရားကိုရှေ့ရှုထားတဲ့စကားလက်ဆောင်ပါတတ်သူအဆိုတော်ရင်ဂိုစတာဖြစ်ပါတယ်အထူးသဖြင့်တော့ဒီနှစ်မှာပြောတဲ့သူ့ရဲ့ငြိမ်းချမ်းရေးဆုတောင်းတန်ကိုကဘာကကြားစီခြင်းတူပ
ါ I don't understand it really I don't understand that mindset that you could
အပြစ်မဲ့သူတွေကိုသွေးအိမ်နဲ့တပ်ဖြတ်ပြီးအနာတရဖြစ်အောင်လုပ်တဲ့စဉ်းစားမှုမျိုးကိုကျွန်တော်နားမလည်နိုင်ပါဘူးကျွန်တော်ဟာစစ်ပွဲတွေကိုထောက်ခံနေသူတဦးမဟုတ်ပေမဲ့တစ်ဖက်နဲ့တစ်ဖက်ရန်ဆောင်မှုတွေရှိနေတယ်ဆိုတာကိုနားလည်နိုင်ပါတယ်ဒါပေမဲ့တနတ်နဲ့အခုလိုတစ်ဖက်သက်ပြစ်ခတ်တပ်ဖြတ်တာကတော့ကျိုးချောင်းစီလျော်မှုမဲ့လွန်းပါတယ်လို့ရင်ကိုကပြောသွားပါတယ်။တချင်းကနာမည်ကြီးဘီတယ်တေဂီတာအဖွဲ့ရဲ့အဖွဲ့ဝင်တဦးဖြစ်သူရင်ကိုစတာဟာလမ်းမဲ့ဇူလိုင်လ9ရက်နေ့နေ့လယ်မှာအသက်86နှစ်ပြည့်မှာပါ။အဲ့ဒီအချိန်ကျရင်လူသားအလုံးအနေနဲ့အချစ်နဲ့ငြိမ်းချမ်းရေးအတွက်ဆုတောင်းဖို့သူ့ဆန္ဒကိုပြောခဲ့ပါတယ်။တခါတင်ပြပေးခြင်းတဲ့အကြောင်းကတော့အမေရိကန်ဆိုတော့ဘီယွန်ဆေဟာအမေရိကန်နိုင်ငံအနောက်လေပိုင်းမီရှိဂန်ပြည်နယ်ဖလင့်မြို့ကလေးကခဲစိတ်တင်တောက်သုံးရည်တွေရရှိနေသူတွေကိုကူညီဖို့အလှူငွေဒေါ်လာ12,000ကျော်ရန်ပုံငွေရှာပေးခဲ့တဲ့အကြောင်းပါပြီးခဲ့တဲ့တနင်္လာနေ့ကဘီယွန်ဆေရဲ့ဖျော်ဖြေရေးနဲ့စီမံခန့်ခွဲမှုကုမ္ပဏီကနေ United Way of Genesee County အဖွဲ့ကိုလှူငွေ12,234ဒေါ်လာလှူဒန်းခဲ့တယ်လို့ကုမ္ပဏီရဲ့ပြောခွင့်ရကပြောပါတယ်။အဆိုတော့ဘီယွန်ဆေရဲ့ပိတ်သက်တွေကသူ့ရဲ့ဖျော်ဖြေပွဲကိုကြည့်ဖို့လက်မှတ်ဝဲခြင်းမှာဒီလိုလှူဒန်းခဲ့ကြတာလို့ Detroit သတင်းမီမှာဖော်ပြပါတယ်။ဒီတက်တန်ရောင်သတင်းလှအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးပါတယ်။ဒီသတင်းလှကိုရုပ်ရောအသံရောကြည့်ချင်တယ်ဆိုရင်တော့တနင်္ဂနွေနေ့မနက်ပိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်ရုပ်မြင်သံကြားအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA Internet စာမျက်နှာအပြင် VOA YouTube နဲ့ Facebook စာမျက်နှာတွေမှာလည်းကြည့်ရှုနိုင်ပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေရှင်။
ကိုအောင်စီစဉ်ရေးသားပြီးမတ်တင်ကြီးထိုက်ပြောကြားတင်ဆက်တဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်။အခုတော့သူယုံကြည်ရာကန္တာကိုနားဆင်ဖို့အလှည့်ရောက်လာပါပြီ။အခုတစ်ပတ်မှာတော့ရန်ကုန်မြို့ကဦးဝင်းအောင်ကသူ့ဘဝတစ်လျှောက်ဘာကိုယုံကြည်တယ်လဲဆိုတာကိုမျှဝေထားပါတယ်။မမိုးဖြူစီစဉ်တင်ဆက်ထားတာပါ။
ကျွန်တော်အနေနဲ့ကျွန်တော်လက်ခံကျင့်သုံးခဲ့တဲ့ရူသားမှုနဲ့ဘဝကိုဖြတ်သန်းခဲ့ပုံအနေနဲ့ပတ်သက်ပြီးတော့ပြောချင်ပါတယ်။ကျွန်တော်20လောက်ကစပြီးတော့အစိုးရဝန်ထမ်းဖြစ်တယ်။စိုးရဝန်ထမ်းဖြစ်တဲ့အချိန်မှာကုန်းကုတ်ကူဆောင်ပုတ်တစ်ခုထားတယ်။အဲ့ဒါကတော့ဒါလည်းအများနဲ့သိမှာပါ။ရိုးရိုးကျင့်မြင့်မြင့်ကျန်ဆိုတဲ့ဆောင်ပုတ်ကိုလက်ကင်ထားတယ်။အဲ့တော့အလုပ်ကိုကျိုးစားလုပ်တယ်အဲ့တော့လုံနေတဲ့အချိန်တိုင်းတာတခုမှတင်းတင်းနဲ့ရာထူးနဲ့လစာရရှိခဲ့တယ်ပေါ့နော်အဲ့ဒီအချိန်တုန်းကအဲ့တော့ရိုးရိုးသားသားနဲ့ကျိုးစားခဲ့တဲ့အတွေ့အလုံးရဲ့ချစ်ခင်ရင်းနှီးမှုကိုလည်းရရှိခဲ့တယ်အဲ့ဒီလိုနေရင်းနဲ့ကျွန်တော်တို့တိုင်းပြည်ရဲ့အချိုးအကွေတခုပေါ့နိုင်ငံရေးအချိုးအကွေတခုမှဝန်ထမ်းဘဝကနေပြီးတော့ကုံတွေဘဝကိုမထင်မှတ်ဖင်းနဲ့ကြောက်သွားကြရတယ်အဲ့တော့အဲ့ဒီကုံတွေဘွားမှာကကိုကဝန်ထမ်းကနေလာတဲ့အတွက်ဟိုသူများထက်ကိုကပုံနားလျောင်နှစ်ဆသုံးဆကျူးစားကြရတာပေါ့မှန်မှန်ကန်ကန်ကျူးစားပြီးတော့လုပ်တယ်နော်နောက်ပြီးတော့ဂရိမှန်အောင်ကျူးစားတယ်ဟောတနေ့ကမြလည်းသူများကိုကူညီကြတယ်ပေါ့နော်အဲ့တော့အဓိကကတော့ဟိုရိုးရိုးသားသားနဲ့ကျူးစားပြီးတော့စီးပွားရေး ဟိုလုတ်ခဲ့တာမှာအဲ့ဒီရဲ့အကျိုးကိုဟိုကိုတကယ်လက်တွေ့ခံစားရတာပေါ့ဘာလို့ဆိုကျွန်တော်တို့ဒီကုန်တယ်လောကမှာကဟိုရိုးသားမှုအဓိကကြတယ်လို့ကျွန်တော်ဟိုပြောခြင်းတယ်အဲ့တော့ဟိုကျွန်တော်တို့ဒီလုတ်တဲ့နေရာမှာကျွန်တော်ကအုတ်သေးကြောက်ပေါ့နော်အုတ်သေးကြောက်ဆိုတော့အဲ့ဒီမှာကကျွန်တော်တို့အတိုင်းတာတွေရှိတယ်ဈေးနှုန်းတွေရှိတယ်ဟိုအဲ့ဒီမှာကိုကမမှန်မကန်မယိုးဝသားပေါ့နော်အဲ့လိုမျိုးလုတ်ရင်လည်းအလုတ်ဖြစ်တယ်ဒါပေမဲ့ကျွန်တော်အဲ့လိုမလုတ်ခဲ့ဘူးဟိုမှန်မှန်ကန်ကန်နဲ့ပဲအဲကိုကလုတ်ခဲ့တဲ့အတွက်သူများတဲ့ရှင်လို့ရှင်ရင်ကိုကအလုတ်ရတယ်ပေါ့နောက်တစ်ခါဟိုပစ္စည်းရှားတဲ့အချိန်မှာသူများတွေမရတဲ့အချိန်မှာကိုကရတယ်ဟိုအလုံးမလုတ်ခင်နေကလည်းကျွန်တော်ဒီចောင်းသားဘွားတွေရပေါ့အဲ့ဒီချိန်နေကလည်းကိုရည်မှန်းချက်ထားတယ်အဲ့ဒါကဘာလဲဆိုတော့ငါယူသားလာနဲ့ဘွားကိုတိုးတက်အောင်ကြိုးစားမယ်အဲ့တော့တနည်းကြာလို့ရှင်အောင်မြင်ရမယ်လို့အဲ့ဒါကိုတော့အမြဲစိတ်ထဲမှာထားပြီးတော့လုပ်လုပ်ခဲ့တယ်ဒါကြောင့်မလို့တဖြည်းဖြည်းနဲ့ဘွားမှာအောင်မြင်မှုတွေရခဲ့တယ်လို့ကျွန်တော်ထင်ပါတယ်ဒီလိုအောင်မြင်တာကလေကိုယ့်ရဲ့ကြိုးစားယူသားတဲ့အချက်ကိုလက်ခံယုံကြည်ပြီးတော့ကိုယ့်ကိုလက်တွဲခဲ့တဲ့အင်ရှင်မရဲ့အနိကပံပိုးကုညီမှုတွေကလည်းအဓိကကြတယ်ဆိုရင်မှန်မှားဘူးလို့ပြောရမယ်။အဲဒီတော့ဒီယူသားမှုကဒီနေပြည်တော်မှာလိုအပ်ပါတယ်။ဟောကျွန်တော်တို့နိုင်ငံရေးလူမှုရေးစီးပွားရေးပဲဖြစ်ဖြစ်ပေါ့နော်။ဒီယူသားမှုကလိုအပ်တယ်လို့ကျွန်တော်ခန့်ယူတယ်။ဘာဖြစ်လို့ဆိုတော့ယူသားမှုနဲ့ပြုမှုဆောင်ရွက်မှလည်းရေရှည်အောင်မြင်မှုကိုရမယ်လို့ကျွန်တော်ထင်တယ်။အဲတော့မယူသားလို့ရှင်ရတော့အောင်မြင်မှုကရေရှည်မှာမတည်တတ်နိုင်ဘူးလို့ကျွန်တော်အဲ့ဒီလိုမျိုးဟိုခံယူတယ်ပေါ့နော်။ဒါကြောင့်မလို့ကျွန်တော်ကတော့ဘဝမှာဘလို့ပဲဖြစ်ဖြစ်ဘလို့အချိန်မျိုးနဲ့ပဲသွားသွားနောက်ဆုံးကျွန်တော်ပြောရလို့ရှင်တော့ယူသားမှုနဲ့ဘဝကိုဖြတ်တန်းနေတယ်လို့ပြောချင်ပါတယ်နော်။
ပတ်စင်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမှုဖြူတင်ဆက်တဲ့သူယုံကြည်ရာကဏ္ဍပါခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုမက်ခင်ဖြူတွေကကြေညာมาဖြစ်ပါတယ
်ဒီကနေ့ကနယ်သာလန်နိုင်ငံအမ်စတာဒန်ကနေပြည်သူနိုင်ငံပါရီမြို့ကိုသွားတဲ့ရထားတစ်စီးကိုတိုက်ခိုက်ဖို့ကြံစီပြီးတော့မအောင်မမြင်ဖြစ်ခဲ့တဲ့ဖြစ်ရပ်နဲ့ဆက်ဆက်ပြီးတော့လူ6ယောက်ကိုဖမ်းဆီးထိန်းသိမ်းလိုက်တဲ့အကြောင်းဘယ်လ်ဂျီယံရဲတပ်ဖွဲ့ကပြောပါတယ်ဖန်စီထားသူတွေကိုစစ်ဆေးမေးမြန်းနေပြီးတော့သူတို့ကိုဆက်ပြီးတော့ထိန်းသိမ်းထားတဲ့မသိဆိုတာကိုတော့တရားသူကြီးကဆုံးဖြတ်ပေးမှဖြစ်တယ်လို့ဘယ်လ်ဂျီယံနိုင်ငံဖက်ဒရယ်ဆွေရရှိနေတွေကပြောပါရယ်ဘရက်ဆဲမြို့တော်မှာရှိတဲ့နေအိမ်6လုံးကိုလည်းဝင်ရောက်ရှာဖွေခဲ့ပြီးလက်နက်တံမမဟုတ်ဖောက်ခွဲရေးပစ္စည်းတွေရှာဖွေထွေတာမျိုးတော့မရှိခဲ့ပါဘူးရှင်အာဖဂန်နစ္စတန်နိုင်ငံမှာဒီကနေ့တနင်္လာနေ့မနက်ပိုင်းကပုံပေါက်ကွဲမှုတချို့ဖြစ်ခဲ့တာမှာလူ24ယောက်ထက်မနည်းသေဆုံးပြီးတော့နောက်ထပ်40လောက်ဒဏ်ရာရရခဲ့ကြပါရယ်ကဘူးမျိုးတော်မှာဖြစ်ခဲ့တဲ့တိုက်ခိုက်မှုတစ်ခုမှာတော့အသေးခံဘုံခွဲသမားကမီနီဘတ်ကားတစ်စီးရှိရာကိုလမ်းလျှောက်လာပြီးတော့ဖောက်ခွဲတိုက်ခိုက်ခဲ့တာကြောင့်14ယောက်သေဆုံးပြီး10ယောက်ဒဏ်ရာရခဲ့တဲ့အကြောင်းအာဖဂန်ပြည်ထောင်စုဝန်ကြီးဌာနကပြောပါရယ်တာလီဘန်အဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ချက်ချင်းပဲကြေညာခဲ့ပါရယ်ရှင်ကမ္ဘာတဝန်းဒုက္ခသည်အရေးအတွက်ဟာပြီးခဲ့တဲ့2015ခုနှစ်မှာ65သန်းကျော်တည်ရှိခဲ့ပြီးတော့ဒါဟာဆိုရင်2014ခုနှစ်ထက်6သန်းဒီပါတိုးလာတာဖြစ်တဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုပ် UNHCR ကဒီကနေ့ကြားရောက်တဲ့ကမ္ဘာဒုက္ခသည်များအနေမှာပြောဆိုလိုက်ပါတယ်။ကမ္ဘာပေါ်ကလူ113ယောက်မှာတယောက်ဟာအိုးအိမ်ဆွန့်ခွာနေထိုင်ရတာဒါမှမဟုတ်ဒုက္ခသည်အဖြစ်နဲ့ရောက်ရှိနေတယ်လို့ကုလသမဂ္ဂရဲ့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်ဒီကပြောပါတယ်ရှင်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုမက်ခင်ဖြူတွေပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆွန်မွန်ဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့ဒေးလ်ဘာဘာဖြစ်ပါတယ်ကျွန်တော်ကတော့ညဝင်းအောင်ပါ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချင်းည9:00-10:00လိုင်းလူပြည်သား24:25-32:58တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်သောရရှင်နေအားလုံးဘေးပြဝေးကွာပြီးငြိမ်းချမ်းမှုရှိနိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးပါ
Thank you.
This program has come to you from the Voice of America, Washington.